Welcome to the Voice of America in Burmese.
Begin yankin mingla pye wa de nya chan phit ba si kamya. Yo American tan ya 2023 May 18 ye boudu ne nya chan a season 2 ko American pi taw su Washington DC myo daw ga ni BOE ye Facebook sa myan na ga ba yauk tan a phit ne pu re bi line do meter 32 kilohertz 6383 nya ne line do meter 51 kilohertz 5885 do ga ni dai yai thol lun pe ni ba de kamya.ကျွန်တော်ကခင်ပေါင်းစိုးမြင့်ပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျမများသတင်းအောင်ပါဒီကနေ့ထိတ်တန့်ရောက်သတင်းတွေမှာတော့မုံတိုင်းသစ်မြန်မာပြည်သူတွေအတွက်ကနဦးအကူအညီဒေါ်လာ2,600ပတ်မယ်လို့ American တန်ရုံကနေပြီးတော့ကြေညာချက်ထုတ်ပြန်ပါတယ်မုခါဆိုင်ကလုန်းတန်တဲ့ဒေသတွေမှာအရေးပေါ်အကူအညီတွေပေးရနိုင်ရေးစစ်ကောင်စီခွင့်ပြုချက်ရဖို့စောင့်နေရတယ်လို့နိုင်ငံတကာအကူအညီပေးရေးဖွဲ့စည်းတွေကပြောပါတယ်ဒီမေလ19ရက်ကနေ21ရက်ထိဂျပန်နိုင်ငံမှာကျင်းပမယ် G7 ဆွေးနွေးထိပ်သီးနိုင်ငံကိုညီလာခံကိုတက်ရောက်ဖို့အတွက် American သမ္မတဂျိုးဘိုင်ဒန်ဂျပန်နိုင်ငံကိုဒီကနေ့သွားရောက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုခင်မောင်စုမင်းနဲ့အတူတင်ပြပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာသတင်းတွေပြီမှသတင်းပေးဖို့ချက်တွေကိုဇက်တိုက်ထုတ်လွှင့်มาဖြစ်ပါတယ်အဲ့ဒီအထက်ကနားဆင်ရမယ့်နမူနာတစ်ခုကတော့
သူစစ်ကောင်စီကမြို့ထဲလူနေရက်ွက်ထဲတိလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်ပြီးတော့ခုံကြောင်ထဲမှာလက်နက်ကြီးကျမြို့ပေါ်နေရက်ွက်လူတွေအကုန်လုံးတော့16ကောင်ပဲပေါ့အကုန်လုံ
းတရားပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေအကြားတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံကြားရပါမယ်အဲဒီနောက်ကချင်းပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့ KIA ကချင်းလူမျိုးရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေပါတယ်အလားတူကရင်ပြည်နယ်မြဝတီမြို့နယ်မှာလည်းစစ်ကောင်စီကနေလေကြောင်းကနေတိုက်ခိုက်နေပါတယ်။အဲဒီလိုသတင်းပေးပို့ချက်တွေအပြည့်မှာတော့သတင်းပတ်စင်ကဏ္ဍတွေအနေနဲ့အယ်ဒီတာနဲ့ဆွေးနွေးကန်လူထုနဲ့ကြမ်းမာရေးအားကစားကဏ္ဍစတာတွေကိုလည်းဇက်တိုက်ကြည့်ရှုနားဆင်ကြမှာပါ။ကဲအခုတော့မမြသစင်အောင်ရေဒီကနေ့ညထိတ်တန့်ရောက်သတင်းတွေကိုကျွန်တော်နဲ့အတူပြောပြပေးကြအောင်ပါခင်ဗျာ။
မောခာဆိုင်ကလုန်းမုန်တိုင်းကြောင့်ထိခိုက်သေးဆုံးသူအရေအတွက်ဟာတနိုင်ငံလုံးတိုင်းတာနဲ့တဖြည်းဖြည်းတိုးလာနေပြီးတော့80ကျော်သွားပြီလို့တရားဝင်သတင်းတွေမှာဖော်ပြနေတဲ့အချိန်မှာမြန်မာနိုင်ငံအနောက်ပိုင်းမှာရိုဟင်ဂျာဒုက္ခသည်အများပြားအပါအဝင်လူရာနဲ့ချီပြီးတော့ပျောက်ဆုံးနေနိုင်တဲ့အကြောင်းအကူအညီပေးရေးအဖွဲ့တွေနဲ့ဒုက္ခသည်အတိုင်းဝိုင်းကဆွေးနွေးပါတယ်မုန်တိုင်းအပြီးအရေးပေါ်လိုအပ်ချက်တွေကိုချက်ချင်းတုံ့ပြန်နိုင်မှုကြိုးစားနေတဲ့အကြောင်းလည်းကုလသမဂ္ဂအရာရှိတွေကပြောဆိုပါတယ်
The refugee in the camps in Teknaf and neighboring Bangladeshi communities were the most affected.
Rohingya Dukha Te Sakhan, Teknaf ne Anadawai, Bangladesh naingan ga lumu atai wan ni amya song thi kai khe de chao. Thaw ne chi de ya yi kho lone niya ri, wan saung mu pe de niya ri, saung sha kunyi pe ni de lungan ni pyesi khe pi lo, la me mo ya di ma ni thai mo taik ko aniye ji de achi ni ma phit ni de lo, Dukha Te Mya San Ya Kula Tamaka Maha Min Jin Yong UNHCR pyo khwin ya Olga Sarado ga mani ga Geneva ma pyo su khe da ba. Ta nai mai 130 ni ba taik khat khe pi lo, ရေလွှမ်းမိုးမှုတွေအကြီးအကျယ်ဖြစ်ခဲ့တာကြောင့်တနိုင်ငံလုံးအတိုင်းအတာနဲ့လူဦးရေ16သန်းကျော်ရဲ့ဘဝတွေထိခိုက်ခံရပွေရှိတယ်လို့ကုလသမဂ္ဂကလေးသင်ငယ်များစောင့်ရှောက်ရေးရန်ပုံငွေအဖွဲ့ UNICEF ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မောခါဆိုင်ကလုန်းမုန်တိုင်းကြောင့်ဒုက္ခရောက်သူတွေကိုအမေရိကန်ကအကူအညီပေးဖို့ကနဦးအစီအစဉ်အဖြစ်ဒေါ်လာ2,600ပတ်မယ်အကြောင်းကြေညာလိုက်ပါတယ်။လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ဆောင်ရွက်မှုအတွေ့အမေရိကန်နိုင်ငံကအကူအညီပေးရေးအေဂျင်စီ USAID ကနေတဆင့်ပေးရမယ့်ကနဦးအစီအစဉ်မှာမုံတိုင်းတန်အစိုးဆုံးခံခဲ့ရတဲ့ရခိုင်နဲ့ချင်းပြည်နယ်တို့ပါဝင်မှာဖြစ်ကြောင်းလည်းဒီကနေ့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံကအစိုးရဆုံးဒေသတွေမှာပါဝင်တဲ့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာမုံတိုင်းနောက်ဆက်တွဲခိုလုံစရာနဲ့ရေရရှိရေးတို့လိုအရေးပေါ်အကူအညီတွေအတွက်အထောက်ပံ့ဖြစ်ဖို့ရည်ရွယ်ကြောင်းလည်းပြောပါတယ်။တနင်္ဂနွေနေ့ကရခိုင်ပြည်နယ်ကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့တဲ့အင်အားပြင်းဆိုင်ကလုန်းမောခါကြောင့်ထိခိုက်သေးဆုံးမှုတွေနဲ့ပျက်စီးဆုံးရှုံးမှုသတင်းတွေထွက်ပေါ်လာနေချိန်မှာပဲအမေရိကန်ကအကူအညီပေးဖို့ကြေညာလိုက်တာပါရိုဟင်ဂျာဒုက္ခသည်တွေအပါအဝင်ဘင်္ဂလားဒေ့ရှ်ကမုန်တိုင်းတန်သင့်မှုတွေအတွက်လဲဒေါ်လာ2,000,000ခွဲအကူအညီပေးမယ့်အကြောင်းဒီကနေ့ကြေညာပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေကလည်းအင်အားပြင်းမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုအခြေအနေကိုစမ်းစစ်လေ့လာနေကြပြီးအရေးပေါ်အကူအညီတွေအများဆုံးပေးအပ်နိုင်ဖို့ပြင်ဆင်နေကြပါတယ် ထိကိမ့်မှုနဲ့ဦးစားပေးလိုအပ်ချက်တွေကိုတုံ့တန်နိုင်အောင်အမေရိကန်ကလည်းမိတ်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ဆိုက်ကလုန်းတန်တင်ဒေသတွေမှာအရေးပေါ်အကူအညီတွေပေးရနိုင်ရေးစစ်ကောင်စီရဲ့ခွင့်ပြုချက်ရဖို့စောင့်နေရတယ်လို့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကပြောပါတယ်။တနင်္ဂနွေနေ့ကမုံတိုင်းအပြင်ထံတိုက်ခတ်ခံခဲ့ရတဲ့ဒေသတွေမှာဆက်သွယ်ရေးနဲ့လမ်းပန်းအခက်အခဲတွေနဲ့ကြုံနေရပြီးတော့အကူအညီတွေလည်းမရဘူးလို့ဒေသခံတွေကိုကိုးကားပြီးတော့ရိုက်တာသတင်းကဖော်ပြပါရယ်မုံတိုင်းတင်ဒေသတွေမှာအကူအညီပေးနိုင်အောင်လို့အကန့်အသတ်မရှိသွာလာခွင့်ပေးဖို့သက်ဆိုင်ရာအာဏာပိုင်တွေအားလုံးကိုဆက်သွယ်ထားတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးရုံး UNOCHA ပြောခွင့်ရပီရက်ပါရနာပြောပါရယ်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကလေးများရံပုံငွေအဖွဲ့ UNICEF ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR တို့ကလည်းခွင့်ပြုချက်ရဖို့စောင့်နေပါတယ်။ထိခိုက်ပျက်စီးမှုတွေကိုစမ်းစစ်ဖို့နဲ့အရေးပေါ်အကူအညီတွေပေးနိုင်အောင်လို့စာနာမှုအကူအညီပေးရေးအဖွဲ့အစည်းတွေတွာလာခွင့်ရဖို့အရေးကြီးတယ်လို့အထူးသဖြင့်မုတ်တုံရာသီနှိကက်လာတဲ့အချိန်မှာပို့ပြီးတော့လိုအပ်တယ်လို့ UNHCR ပြောခွင့်ရ Ribbon Lim Wonge ကပြောပါတယ်။စစ်ကောင်စီရဲ့မနေ့တုန်းကထုတ်ပြန်ချက်မှာတော့မုံတိုင်းကြောင့်လူ22ဦးသေဆုံးပြီးတော့လူနေအိမ်အဆောက်အဦ1000ကျော်ပျက်စီးသွားတယ်လို့ဖော်ပြခဲ့ပါတယ်။မုံတိုင်းတပ်အပြင်ထံခံခဲ့ရတဲ့ရခိုင်ပြည်နယ်ကိုစစ်ကောင်စီကြီးကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တွားရောက်ခဲ့တယ်လို့ဒီကနေ့လဲထိခိုက်ပျက်စီးမှုတွေကြုံခဲ့တဲ့ပုဂံဒေသကိုတွားခဲ့တဲ့အကြောင်းသတင်းထုတ်ပြန်ပါတယ်။နိုင်ငံတကာနဲ့ဒေသရင်းစာနာမှုအကူအညီပေးရေးအဖွဲ့အစည်းတွေကတော့တေကြီထိခိုက်မှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေကြီးမားနိုင်တာကြောင့်အမြန်ဆုံးအကူအညီပေးနိုင်မှုလိုတယ်လို့သတိပေးကြပါတယ်ရှင်
။ဆူဒါနိုင်ငံမှာပြီးခဲ့တဲ့လလယ်ကစတင်ခဲ့တဲ့လက်နက်ကိုင်ပြိပကတွေကြောင့်ဒုက္ခရောက်နေကြသူတွေကိုအကူအညီပေးဖို့ကုလသမဂ္ဂကဒေါ်လာတန်း3000ဒီကနေ့ပဲတောင်းခံလိုက်ပါတယ်။ဆူဒါန်နိုင်ငံမှာစာနာမှုအကူအညီနဲ့ကာကွယ်စောင့်ရှောက်ဖို့လိုအပ်သူလူပေါင်း25သန်းရှိပြီးပြည်တွင်းမှာဒုက္ခရောက်နေသူတွေအတွက်ဒေါ်လာတန်း2600လိုအပ်တယ်လို့ကုလသမဂ္ဂကပြောပါတယ်။တိုက်ခိုက်မှုတွေဟာဆူဒန်ပြည်သူတွေအတွက်ပြင်းထန်တဲ့ထိုးနှက်ချက်ဖြစ်ရကြောင်းလဲဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးရုံးအကြီးအကဲရာမစ်ရာဂျာဆင်ဟင်ကပြောပါတယ်။ပြိပခါတွေကြောင့်တေဆုံးသူအဖြစ်အတည်ပြုနိုင်သူက686ယောက်ရှိပြီးဒီထက်လည်းပိုများနိုင်တယ်လို့ပြောပါတယ်။ဆူဒါန်နိုင်ငံကပြိပခါတွေကြောင့်အိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးသူတွေအတွက်ဒေါ်လာတန်း400ကိုလည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတောင်းခံခဲ့ပါတယ်။ဆူဒါန်နိုင်ငံကတိုက်ခိုက်မှုတွေကြောင့်လူပေါင်း9သိန်းခွဲနေရွဆွန့်ခွာကြရပြီး2000ဟာအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးကြရတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။2021ခုနှစ်ကစစ်အာဏာသိမ်းမှုမှာအတူလက်တွဲခဲ့ကြတဲ့ဆူဒါန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးအဗ်ဒဲဖာတာအယ်ဗာဟန်နဲ့ISF ပြည်သူ့စစ်အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးမိုဟာမက်ဟမ်ဒန်ဒဂိုရိုအကြားမသိမမြဖြစ်မှုတွေကစပြီးတိုက်ပွဲတွေဟာပြီးခဲ့တဲ့လလယ်ကစတင်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထုတ်မီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင
်ဗျာ။ VOE မြန်မာပိုင်းဗုဒ္ဓဟူးနေ့ညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မေလ19ရက်ကနေ21ရက်နေ့အထိဂျပန်နိုင်ငံဟီရိုရှိမားမှာကျင်းပမယ့် G7 ဆက်မှုထိပ်သီးညီလာခံတက်ရောက်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျပန်နိုင်ငံကိုဒီကနေ့တွားရောက်ပါတယ်။ဒါပေမဲ့ရှေ့သတင်းပတ်မှာပါပူဝါနယူဂီနီနဲ့ဩစတြေးလျကိုတွားမယ့်ခရီးစဉ်တွေကိုတော့ဖျက်သိမ်းလိုက်ပါတယ်
။ I'm confident we're going to continue to make progress toward avoiding default.And fulfilling America's responsibility as a leader on the world.
ပေးတဲ့တာရီမပေးနိုင်တာမျိုးမဖြစ်အောင်လို့ရှောင်ရှားဖို့အတွက်ကမ္ဘာကောင်းဆောင်တယောက်အနေနဲ့ American ပြည်ထောင်စုကတိကဝတ်တွေကိုဖြည့်ဆည်းပေးဖို့နဲ့ရှေ့ဆက်ပြီးတော့တိုးတက်မှုတွေရလာမယ်လို့ယုံတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်American အစိုးရအကြွေးယူလက်ပတ်နိုင်တဲ့ပမာဏ2ရေဇွန်လ1ရက်နေ့နောက်ဆုံးထားပြီးတော့လွှတ်တော်ခေါင်းဆောင်တွေနဲ့အပိသက်ဆွေးနွေးဖို့လိုတဲ့အတွက်ရှေ့သတင်းပတ်ခီးစဉ်တွေကိုဖျက်သိမ်းလိုက်ရတဲ့အကြောင်းလည်းပြောပါတယ်သမရဘိုင်ဒန်မတက်ရောက်နိုင်တာကြောင့်လာမယ့်သတင်းပတ်ဆစ်ဒနီမြို့မှာကျင်းပမယ့်ဩစတြေးလျဂျပန်အမေရိကန်နဲ့အိန္ဒိယ၄နိုင်ငံ Quad ဆွေးနွေးပွဲတွေကိုဖျက်သိမ်းလိုက်တယ်လို့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီစကြေညာပါတယ်။ဂျ ွေးမိပြဿနာနဲ့အမေရိကန်ပြည်တွင်းနိုင်ငံရေးကိစ္စတွေဟာဇွန်လတရက်မတိုင်ခင်မှာမဖြေရှင်းနိုင်ရင်အမေရိကန်စီးပွားရေးမှာဆိုးဝါးတဲ့အကျိုးဆက်တွေရှိနိုင်တယ်လို့ကမ္ဘာစီးပွားရေးမှာရိုက်ခတ်နိုင်တာကြောင့်သမ္မတဘိုင်ဒန်ကအခုလိုဆုံးဖြတ်တာကိုနားလည်တဲ့အကြောင်းလဲဩစတြေးလျဝန်ကြီးချုပ်အယ်ဘာနီဆာပြောပါတယ်American အစိုးရအကြွေးယူနိုင်တဲ့ပမာဏအချိန်မီတိုးရင်းနဲ့အစိုးရအသုံးစရိတ်မနေ့ကလွှတ်တော်ခေါင်းဆောင်တွေနဲ့သမ္မတဘိုင်ဒန်ဆွေးနွေးခဲ့ပြီးမဲ့သဘောတူညီချက်တော့မရသေးပါဘူးသမ္မတဘိုင်ဒန်ကတော့နှစ်ဖက်ပြည်လည်အောင်အပေးယူညှိနှိုင်းနိုင်မယ်လို့ယုံကြည်တဲ့အကြောင်းပြောဆိုထားပါတယ်ရှင်
ယူကရိန်းနိုင်ငံအရှေ့ပိုင်းဗာမော့မြို့ကိုပြီးခဲ့တဲ့24နာရီတွင်ရုရှားဘက်ကအပြင်းထန်ဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပြီးမြို့တောင်ပိုင်းအရက်သားတွေနေထိုင်တဲ့နေရာတွေကိုရုရှားဘက်ကအမြောက်တွေနဲ့ပစ်နေတဲ့အကြောင်းယူကရိန်းစစ်တပ်ကဒီနေ့ပြောပါတယ်။ကစ်နဲ့တခြားယူကရိန်းမြို့တော်တွေကိုအပြင်းထန်ဆုံးထိုးစစ်ဆင်တိုက်ခိုက်မှုတွေလုပ်ခဲ့ပြီးပြီးခဲ့တဲ့တရက်ထဲမှာတင်ဗာမော့မြို့ကိုရုရှားတပ်တွေ55ချိန်တိုက်ခိုက်ခဲ့တဲ့အကြောင်းယူကရိန်းစစ်ဦးစီးအရာရှိချုပ်ကသတင်းထုတ်ပြန်ထားပါတယ်။ဗမာမြို့ဟာယူကရိန်းအရှေ့ဘက်ကိုသိမ်းဖို့အတွက်ရုရှားတပ်တွေအတွက်အဓိကကြားတဲ့ဗိုလ်ချက်မှဖြစ်ပါတယ်ခင်ဗျာ
အင်္ဂါမနက်အစောပိုင်း 3 နာရီဝန်းကျင်လောက်ကအိန္ဒိယသမုဒ္ဒရာရဲ့တရုတ်ငါးဖမ်းဆက်လီတစ်စင်းတိမ်းမှောက်ပြီးတော့တင်မောတာအမှုဒဏ်39ဦးပျောက်ဆုံးနေတယ်လို့တရုတ်အစိုးရပိုင် CCTV သတင်းမှာဖော်ပြပါတယ်ငါးဖမ်းဆက်လီဟာဩစတြေးလျနိုင်ငံနောက်မြောက်ဖက်မိုင်1900အကွာမှာတိမ်းမှောက်ခဲ့တာပါဆက်လီပေါ်မှာတရုတ်တင်မောတာ18ယောက်အင်ဒိုနီးရှားက18ယောက်နဲ့ဖိလစ်ပိုင်က9ယောက်ပါတယ်လို့ဖော်ပြထားပါတယ်အခုထိတော့အသက်ရှင်ကျန်ရစ်သူတဦးမှမတွေ့သေးပါဘူးရှင်
ကမ္ဘောဒီးယားနိုင်ငံမှာကျင်းပတဲ့32ကြိမ်မြောက်အရှေ့တောင်အာရှအားကစားပြိုင်ပွဲ SEA Games ဘောလုံးဘောလုံးပွဲမှာထိုင်းအသင်းကိုအနိုင်ရပြီးဘိုဆွဲသွားတဲ့အတွက်အင်ဒိုနီးရှားနိုင်ငံသားတွေမနေ့ကမြို့တော်ဂျကာတာမှာစူဝေးအောင်ပွဲခံနေကြပါတယ်။ထိုင်းနဲ့အင်ဒိုနီးရှားဘောလုံးဘောလုံးပွဲမှာအကြိမ်နဲ့အပြန်အလှန်အပြင်းထန်ရှင်ပြိုင်ခဲ့ကြသလိုနှစ်ဖက်အားကစားသမားတွေနှစ်ကြိမ်ခိုက်ရန်ဖြစ်ပွားတာကြောင့်ကစားသမား၄ယောက်အနီကပ်အပြခံရပြီးထုတ်ပယ်ခံရပါတယ်။ထိုင်းဘက်ကကစားသမား၈ယောက်ပဲကျန်တဲ့အထိရှော့ချခဲ့တယ်လို့အင်ဒိုနီးရှားအသင်းကလည်း၁၀ယောက်နဲ့ကစားခဲ့ရပါတယ်။နှစ်ဂိုးစီသေးကြတဲ့အတွက်အချိန်ပိုကစားခဲ့ရပြီးအချိန်ပိုမှာအင်ဒိုနီးရှားအသင်းက၅ဂိုး၂ဂိုးနဲ့ထိုင်းအသင်းကိုအနိုင်ရလိုက်တာဖြစ်ပါတယ်။ထိုင်းဘောလုံးအဖွဲ့ချုပ်ကတော့ခိုက်ရန်ဖြစ်ပွားမှုအတွက်တောင်းပန်နဲ့အကြောင်းအပြစ်ရှိသူတွေကိုစုံစမ်းအရေးယူသွားမယ့်အကြောင်းကြေညာချက်ထုတ်ပြန်ပါတယ်။အင်ဒိုနီးရှားနိုင်ငံအတွက် SEA Games ဘောလုံးပြိုင်ပွဲမှာ32နှစ်အတွင်းပထမအဦးဆုံးအကြိမ်ဘိုးဆွဲခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလူ130သေဆုံးခဲ့တဲ့မီလန်မြို့ကန်ဂျူရှူဟန်ဘောလုံးကစားကွင်းလူတွေပြီးသေဆုံးခဲ့တဲ့အဖြစ်ပြက်ပြီးတဲ့နောက်အင်ရှင်အဖြစ်ကျင်းပကွင်းကိုလက်လွတ်ခဲ့ရတာဖြစ်ပါတယ်ခင်ဗျာဒီကနေ့ဗုဒ္ဓဦးနေ့ညနောက်ဆုံးရထိတ်တန့်ရောက်တဲ့တွင်တွေကိုကျွန်တော်နဲ့မမ်းမြသစင်အောင်တို့ကပြောပြသွားတာပါ VOA အမေရိကန်တန်ကဗုဒ္ဓညအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုချိန်ကစပြီးတော့သတင်းပေးပို့ချက်တွေကိုကြားရမှာဖြစ်ပါတယ်ပထမအဦးဆုံးဆိုင်ကလုံးမုန်တိုင်းတန်ခံရတဲ့ချင်းပြည်နယ်အကြောင်းကိုပြောပြပါမယ်ဆိုင်ကလုံးမုန်တိုင်းမူခါကြောင့်ထိခိုက်ပျက်စီးဆုံးရှုံးတာတွေရှိခဲ့ချင်းပြည်နယ်တီးတိမ်ပလဝမတူဘီဟာကစတဲ့မြို့တွေကိုတဘာဝဘေးအန္တရာယ်ကျောက်တဲ့ဒေသတွေအဖြစ်သတ်မှတ်ထားပါတယ်။မုံတိုင်းကြောင်ချင်းပြည်နယ်အတွင်းကပျက်စီးဆုံးရှုံးမှုအနေအထားကိုဆက်သွယ်ရေးအခက်အခဲကြောင်အတိအကျရဖို့ခက်ခဲနေပြီးပြင်ပကနေစီရင်ပြုစုနေသူတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမတ်ဤတန်စင်ကပြောပြမှာပါ။
ပလဝမြို့အနီးကနေချင်းပြည်နယ်လေမုံတိုင်းဖြတ်ကျော်ဝင်ရောက်ပြီးတဲ့နောက်ထိခိုက်ပျက်စီးဆုံးရှုံးတာတွေရှိခဲ့တဲ့တီးတိမ်ပလဝမတူဘီနယ်ဟာခါမြို့နယ်တို့ကိုတဘာဝဘေးရင်တွေကျရောက်တဲ့ဒေသတွေအဖြစ်စစ်ကောင်စီကကြီးညာထားပါတယ်။မုံတိုင်းတန်ကြောင့်ချင်းပြည်နယ်အတွင်းကပျက်စီးဆုံးရှုံးမှုစီးရင်တွေကိုရရှိနိုင်ဖို့ကဆက်သွယ်ရေးအခက်အခဲကြောင့်အတိအကျမရနိုင်သေးဘူးဆိုပြီးချင်းလူငယ်အဖွဲ့ကပြောပါတယ်
။မြို့တွင်းထဲမှာအင်ချေ400လောက်ဆုံးရှုံးနေဆိုတာရောအမှုလန်သွားတာတော့အဲ့ဒါရောကျော်တည်တယ်ဒီတော့မိကတပ်ပေါ်နေပေါ့နော်ဒီဟွာကြီးကသဘောကဲအတင်းနေတဲ့လူငယ်တွေပေါ့ပေါင်းပြီးတော့အဲ့လိုဗီဒီယိုလုပ်ပေးရလို့ရောရှိတယ်ပေါ့ကျွန်တော်တို့ဒါကြည့်ရတယ်ပေါ့နော်ဆောကျွန်တော်ဒီတော့ပေါ့ဒီမတူပြည်နယ်ပေါ့အဒီချင်းပြည်နယ်နဲ့အကုန်လုံးဆိုင်တော့အလုံး900လောက်တော့ပြောတယ်ဟောလောလောဆယ်တော့ဒီမီတင်ထက်ကနေကျွန်တော်အဆက်တွေဟိုလိုင်းနဲ့ဖြတ်တော့တာဆိုတော့လေအဆက်တွေတော့လည်းပေါ့လို့မရသေးပေါ့နော်ဒီကျွန်တော်တို့ဒီတဆင့်စကားတဆင့်နေပေါ့နော်ဒီဖက်ကျွန်တော်ဒီရလာတဲ့တင်းကြီးရတော့ဒီလိုကျွန်တော်တင်းရတာပေါ့နော်
ချင်းပြည်နယ်မှာမုံတိုင်းတန်ကြောင့်ဘာသာရေးအဆောက်အုံစာတင်ချောင်းနဲ့လူနေအိမ်ကြီးတော်တော်များများပျက်စီးခဲ့ပြီးတော့တချို့ရွာဘက်တွေမှာရှိတဲ့အိမ်ကြီးတွေဆိုရင်အိမ်အလုံးလိုက်လီထဲပါသွားပြီးတော့ပျက်စီးတာတွေလည်းရှိခဲ့တယ်လို့စီးရင်ကောက်ယူနေသူတွေကပြောပါတယ်မျိုးနယ်တချို့ကပြည်သူ့ကာကွယ်ရေးတပ်ဌာနတွေထိခိုက်ပျက်စီးပြီးတော့ခုချိန်ထိတော့လူသေးပြောက်တရင်ကိုမကြားရသေးဘူးဆိုပြီး Chin Health Organization CHO ကလည်းထုတ်ပြန်ထားပါတယ်မတူဘီမျိုးမှာဖုန်းလိုင်းတွေကိုပြီးခဲ့တဲ့ဇန်နဝါရီလကစပြီးဖျက်တောက်ထားလို့ဆက်သွယ်နိုင်မှုခက်ခဲနေပြီးတော့တခြားမျိုးတွေစီကိုလည်းမုံတိုင်းတိုက်ခတ်ပြီးခဲ့တဲ့ကဖုန်းခေါ်ဆိုဖို့ခက်နေတယ်ဆိုပြီးစီရင်ကောက်ယူနေသူတွေကပြောပါတယ်ချင်းပြည်နယ်ကနေရောက်လာတဲ့သူတွေစီကပဲစီရင်ရသလောက်ကောက်ယူထားတဲ့ချင်းတွေကိုချင်းပြည်နယ်ကကူညီလိုသူတွေအတွက်ကူညီဆောင်ရွက်ပေးနေသူတယောက်ကအခုလိုပြောပါတယ်
အဲ့ဒီကျမတို့ဘက်ကဖုန်းအဆက်တွေလုံးဝမရှိတော့လေအခုလူကြုံတွေလာတဲ့လူတွေနဲ့ပဲတယောက်ဆက်နှစ်ယောက်ဆက်နဲ့မင်းနေတာဆူဆောင်းနေကြတာဆိုတော့လောလောဆယ်အထိကတော့ကျမတို့စီရင်အတိအကျမရနိုင်သေးဘူးအခုထိတော့တည်ပြောက်မရှိဘူးဘာကြောင့်လဲဆိုတော့ကြိုတင်တို့ရှောင်ရှားတယ်ကျစီဆုံးရှုံးမှုစဉ်တမျိုးနယ်လုံးစုံတရားကြော်မယ်လို့တော့ထင်တယ်သူတို့ပြောတဲ့တရားဟိုဟာအကျန့်ဖြစ်စုံတရားကြော်လောက်ပဲကျမတို့ကခံနိုင်သေးတယ်အကုန်လုံးဒေတာပေါင်းစုံရဲ့တရင်အကုန်မရနိုင်သေးဘူးကျမတို့စီမှာဖုန်းလိုင်းကလုံးဝပိတ်တယ်လေပိတ်တာကဇန်နဝါရီကလေးကဆိုတော့ဖုန်းမရှိတဲ့တကြောင်ဆက်တယ်ဖို့ကလုံးဝမရဘူးအဲ့ဒါသူတို့လူကြုံတစ်ဖက်တနေရာနည်းနည်းဟိုရနေရာရောက်လာတဲ့လူတွေစီရမှာတစ်ဆင့်တစ်ဆင့်ပြန်ပြီးမှလိလာရတာဆိုတော့အဆုံတော့ကျမတို့မရနိုင်သေးဘူးရှင်
ချင်းပြည်နယ်မှာမုံတိုင်းတန်ကြောင့်ကျမရေးဆောင်ရှောက်မှုတောက်သုံးရည်နဲ့အစားအသောက်စေဝါလိုအပ်တာတွေကို CHO ကဆောင်ရွက်ပေးနိုင်ဖို့လှုံ့ဆော်နေတယ်လို့လည်းသိရပါတယ်။စစ်တွေရဲ့အခက်အခဲကြောင့်အဆောက်အုံနဲ့လူနေအိမ်ကြီးဖြည့်ဆည်းဆုံးရှုံးမှုစီရင်ကိုအတိအကျရနိုင်ဖို့ခက်ခဲနေတာပါ။ချင်းပြည်နယ်ကိုမုံတိုင်းဝင်ရောက်ပြီးတော့သုံးရက်ကြာလာချိန်အထိချင်းပြည်နယ်တစ်ခုလုံးမှာအဆောက်အုံနဲ့လူနေအိမ်ကြီး900ဝန်းကျင်ဖြည့်ဆည်းခဲ့ပြီးလူအသေးပြောက်တော့မရှိဘူးဆိုပြီးတော့စီရင်ကောက်ယူနေသူတွေကပြောပါတယ်ရှင်။
မောခမုံတိုင်းတန်ခံရတဲ့ချင်းပြည်နယ်အကြောင်းကိုနားဆင်ကြရတာပါဆက်လက်ပြီးတော့တိုက်ပွဲသတင်းတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်ဘော်လခဲမြို့ကကျေးရွာတရွာကိုမြန်မာစစ်တပ်ကဒီကနေ့မနေ့အစောပိုင်းမှာလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်တအူးသေးဆုံးပြီးတချို့ဒဏ်ရာရရှိကုန်ပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်စုမုံကပြောပြပေးပါခင်ဗျာ
ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်ဘောလခဲမြို့ရဲ့မြောက်ဘက်ကစောလုံကျေးရွာကိုမေလ18ရက်နေ့ဒီကနေ့မနက်4နာရီလောက်ကစစ်တပ်ကနေလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာအသက်18နှစ်အရွယ်အမျိုးသမီးတဦးသေဆုံးပြီးတော့4ဦးဒဏ်ရာရသွားတယ်လို့ဘောလခဲပြည်သူ့ကာကွယ်ရေးအဖွဲ့တည်င်းတာဝန်ခံက VOA မြန်မာပိုင်းကိုပြောပါတယ်။ဘုံနှလုံးကျဲခဲ့တာဖြစ်ပြီးတော့ဆေးရုံအဆောက်အဦနှလုံးလူနေအိမ်6လုံးပျက်စီးခဲ့တယ်လို့သူကပြောပါတယ်။
ဒီနေ့မနက်ပေါ့၄နာရီ20ချိန်မှာလာကြေသွားတာအခုသူတို့လေကြောင်းတက်ခတ်တာကဟိုဘေးဖွဲ့စီဘေးဒုမရှိကုန်းမြူထားတဲ့ဒီရွာတွေမှာပဲသူတို့ကလိုက်ပြင်းလေကြောင်းတက်ခတ်မှုလုပ်နေတဲ့ခါကျတော့ဒါပြည်သူတွေပြစ်မှတ်ထားတယ်လို့ကျွန်တော်အဲ့လိုပဲယူဆပါတယ်အခုအခုကဘောလခဲမြို့မှာတရနေ့ကဖြစ်တဲ့ဒီတက်ပွဲနဲ့ပတ်သက်ပြီးတော့မှအခုစစ်ကောင်စီကမြို့ထဲဒီလူနေရက်ွက်ထဲဒီလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်ပြီးတော့ဖုံးကြောင်းထဲမှာလည်းလက်နက်ကြီးကြအဲ့တော့ရွာဒီမြို့ပေါ်နေရက်ွက်လူတွေအကုန်လုံးတော့စစ်ချောင်ကုန်ပြီပေါ့အကုန်လုံ
းအဲ့ဒီကျေးရွာမှာစီရေးလှုပ်ရှားမှုတွေမရှိဘဲနဲ့ဒေသခံပြည်သူတွေခိုလုံနေတဲ့နေရာတစ်ခုသာဖြစ်ပါတယ်လို့ဘောလခဲမြို့ကပြည်သူ့ကာကွယ်ရေးအဖွဲ့တွေက VOA ကိုပြောပါတယ်အခုမေလာပထမဘက်ကနေစပြီးတော့ဘောလခဲမျိုးကိုစစ်တပ်ကနေပြင်းပြင်းထန်ထန်တိုက်ခိုက်နေတာဖြစ်ကြောင်းလဲဒေသခံတွေကပြောပါတယ်ခရီးရန်ဖျားကြောင်ဖုန်ကြီးကြောင်စတင်ကြောင်တွေကိုပါမကြမ်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံယာနဲ့ချီပြီးတော့တောလန်းကနေကြံတဲ့မြို့ရွာတွေစီကိုထွက်ပြေးတိမ်းရှောင်နေကြရတာပါကရင်နီပြည်နယ်ဒမော့ဆိုမျိုးရဲ့အရှိတ်ချမ်းဒေါ်လျာခူးကျေးရွာဘက်မှာလဲ၄ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်မြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေလုပ်ခဲ့ကြောင်းလဲပြောပါတယ်။အဲ့ဒီမှာစာတင်ကြောင်းတကြောင်းနဲ့ဒေသခံနေအိမ်တချို့ပျက်စီးမှုရှိခဲ့ပါတယ်။အနီးအနားပတ်ဝန်းကျင်ကဒေသခံတွေဟာလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။တိုက်ပွဲ၃ရက်မြောက်နေ့ဖြစ်တဲ့မေလ16ရက်နေ့မနေ့ညပိုင်းတုန်းကလည်းစစ်လေရင်နေနဲ့အပြင်းထန်ဘုံကျဲတိုက်ခိုက်နေတယ်လို့အနီးအနားရွာခံတဦးကအခုလိုပြောပြပါတယ်
။သူတို့ကတိုက်ပွဲဖြစ်နေတာတော့သူတို့လီနဲ့လာကျတော့ဘောနော်သူတို့တိုက်ပွဲဖြစ်ပြီးတော့ညဖဲရတော့သူတို့ကရွာခရီးအဲ့ဒီဘောနော်သူတို့လာကျွားသေးတယ်လေသူတို့တိုက်ပွဲဖြစ်တကဒီဖြစ်မှဖြစ်တကလီရဲ့စတိုင်ရှိပြီဒီနေ့ဆိုဒေါ်လျာခူရဲ့ရွာအောက်ဘောနော် ဒီမင်းနဲ့လည်းနောက်တစ်ခါလာကြေဝါသေးလေလဲနေကြီးရတော့သူတို့နေတိုင်းပြည့်တယ်ဗျဒီခါကျတော့မင်းညာရဲ့ဒီရဲ့နဲ့ဆိုနေရှိပြီအခုလည်းဒီလိုလဲလာဝိုင်းနေတော့ပဲ
ဒီမော်ဆိုဘက်ကတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတည်င်းတစုံတရာထုတ်ပြန်တာမရှိသေးတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းထုတ်ပြန်တာမတွေ့ရသေးပါဘူးတိုက်ပွဲကြောင့်ဒေါ်လျာခူးကျေးရွာဖဲလျာကျေးရွာထီးသဲကလိုကျေးရွာစတဲ့ကျေးရွာကဒေသခံပြည်သူတွေဟာအိုးပြစ်အိမ်ပြစ်ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ပြောပါတယ
်ဒီဖဲရွာကဒီတရခါကျတော့တချို့လူတွေကတော့မရှိတော့ဘူးပေါ့နော်တို့စီမင်းရှောင်တွေပြောက်ကုန်ကြတယ်နေရဆိုတော့ဒီလူငယ်အဖွဲ့စည်းတွေပဲကြာခဲ့တော့ပေါ့နော်အခုတော့ကျွန်တော်တော့ရှောင်ထားတော့ပေါ့နော်ပြန်နေလို့မရသေးဘူးလေငါတိုက်ပွဲစင်းနေဆိုတော့လူများရွာမှာတနေရတယ်ပေါ့
နောက်ထပ်ရွာဒေသခံတူကတော့ပြစ်ခတ်တန်းနေအမြဲတမ်းကြားနေရပေမဲ့ဒီတစ်ခေါက်တိုက်ခိုက်မှုတွေကပြင်းထန်တာကြောင့်ပိုးပြီးတော့မှထိတ်လန့်နေကြရတယ်လို့လည်းပြောပါတယ
်။အဲတခါတလေရောညနေကျဘာမှကြောက်ခတ်တယ်ကြတော့ဒီညဆိုလို့ရှိရောဘယ်ကြည့်တရားမှမတူကြောက်လို့လာလို့ပဲသွားသွားမှမတူချင်းနေရ
။ဓမောဆိုးမြို့နယ်တွေကငွေတောင်ရွာတစ်ကျေးရွာဘက်မှာလည်းမနေ့မေလ16ရက်နေ့ကနှစ်နာရီကြာတိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတို့ကတော့တခြားတိုက်ပွဲတွေရဲ့အခြေအနေကိုမသိရပေမဲ့ငွေတောင်ရွာတစ်ကျေးရွာတဲတောင်ချေရင်မှာမနေ့တုန်းကသူတို့နယ်မြေရှင်းလင်းရင်းနဲ့ပြစ်ခတ်မှုတွေရှိခဲ့ကြောင်းအခုလိုပြောပြပါဗျ။
ငွေနဲ့ပြစ်ခတ်မှုမနေ့6နာရီဝင်လာမှာစဖြစ်တယ်ပေါ့နော်။အပြန်လာပြစ်ခတ်မှုကတော့မနာရီဝင်ချိန်တော့ကြာတယ်ပေါ့နော်။ရှင်းနေပွဲမှာဒီကျွန်တော်တို့ကပြန်ဆုတ်ခွာလိုက်တယ်ကျွန်တော်တို့လူငယ်အားလည်းမမြပြောရအောင်လည်းနေငယ်အားလည်းမမြကျွန်တော်တို့ဒီတစ်ခေါက်လဲဆိုတော့ကျွန်တော်တို့ကဒီအမဲသိလောက်ပဲဟိုသွားတော့ပါမှာအဲ့ဒါမှကျွန်တော်တို့လူငယ်အားများတော့ကျွန်တော်တို့ကဆောက်လိုက်ဟိုတိခိုက်မှုတော့ကြောင့်ပြရောမရှိတယ်မြဲဟိုခွေးဖက်ကျတော့တိခိုက်မှုရှိနိုင်လို့ပဲကျွန်တော်တို့ကဟိုသုံးတော့ပါမှာ
အခုနောက်ပိုင်းဒီမော့ဆိုမြို့နယ်ထဲမှာတနေရာမဟုတ်တနေရာတိုက်ပွဲတွေရှိနေတဲ့အတွက်ဒေသခံတွေဟာတောင်းနေချီပြီးတော့ထွက်ပြေးတိမ်းရှောင်နေကြရတာပါထွက်ပြေးတိမ်းရှောင်နေကြရသူတွေအတွက်အမိုးကစေဝါနဲ့စားနပ်ရိက္ခာအရေးပေါ်အကူအညီတွေလိုအပ်နေပါတယ်။ဘောလခဲမြို့နယ်မှာတော့မြန်မာစစ်တပ်ကမေလ၈ရက်နေ့ကနေစပြီးတော့အင်အားအများအပြားသုံးပြီးတော့ဂျေးရွာတွေထဲကိုဝင်ရောက်လာတဲ့အတွက် KNDF, KA, ဘောလခဲ, PDF တို့နဲ့တိုက်ပွဲတွေဖြစ်နေပါတယ်။အချိန်မရွေးတိုက်ပွဲတွေပြင်းထန်လာနိုင်တဲ့အတွက်ဘောလခဲရွာသစ်လမ်းကိုအရက်သားတွေအသုံးမပြုကြဖို့အတွက်လည်းလက်နက်ကင်ဖွဲ့စည်းတွေကတတိပေးထားပါတယ်။ဘောလခဲမြို့ပေါ်ကဌာနဆိုင်ရာအစအဦးတွေမှာတက်ဆွဲထားတဲ့စစ်တပ်ကိုကရင်ညီပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမှာတော့တိုက်ပွဲတွေဟာဇက်တိုက်ဆိုသလိုပြင်းထန်နေတာဖြစ်ပါတယ်ရှင်
။ကရင်ညီပြည်နယ်ဘက်ကတိုက်ပွဲသတင်းကိုကြားရတာပါ။ဆက်လက်ပြီးပြောပြမှာကကချင်းပြည်နယ်ဘက်ကတိုက်ပွဲသတင်းဖြစ်ပါတယ်။ကချင်းပြည်နယ်ဖားကန်ကထွက်လာတဲ့စစ်ကောင်စီစစ်ကြောင်းဟာဒီကနေ့မနေ့နိုင်ရကနေကာမိုင်းမြို့ဘက်ကိုထွက်ကွာလာစဉ်လန်ကီကျေးရွာကအရက်သားတွေကိုစစ်ကြောင်းနဲ့အတူအတင်းအကျပ်ခေါ်ဆောင်သွားတဲ့အကြောင်းဒေသခံတွေကပြောပါတယ်။အဲ့ဒီစစ်ကြောင်းဟာဖားကန်နဲ့နိုင်ရကြားမှာ KIA တပ်ဖွဲ့တွေကတိုက်ခိုက်တာခံခဲ့ရပြီးတိုက်ပွဲတစ်လျှောက်ကျေးရွာတွေကကျေးရွာရှိပါလောက်ကပြည်သူတွေလည်းနေရက်ဒေသတွေကိုဆုံးခွာထွက်ပြေးနေရပါတယ်။အဲ့ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုဇော်ဝင်းလိုင်ကပြောပြပါမယ်
။ဖားကန်ကထွက်လာတဲ့စစ်ကောင်စီစစ်ကြောင်းဟာလန်ခရီးတလျှောက် KIA ခေါ်ကချင်လွတ်မြောက်ရေးတပ်ဖွဲ့နဲ့တိုက်ပွဲတွေဇက်တိုက်ဖြစ်ခဲ့ပြီးတနင်္လာနေ့ညပိုင်းကနှံ့ရားကိုရောက်ခဲ့တာပါမေလ18ရက်ဒီကနေ့မနေ့မှာတော့နှံ့ရားကနေကာမိုင်းဘက်ကိုဆက်လက်ထွက်ခွာရမှာခင်ပောင်ကျေးရွာကအရက်သားတွေကိုအတင်းအကျပ်ခေါ်ဆောင်တာတွေရှိကြောင်းဒေသခံရွာသားတအူးက VOA ကိုပြောပါတယ
်တနင်္လာညအဲ့ဒါနှံ့ရားရောက်ပြီးတော့မင်းညနားတဲ့တနင်္လာက၄နာရီစထွက်တယ်လို့ပြောတယ်နှံ့ရားအောက်ပေါ်မှာခင်ပောင်ကျေးရွာအရက်သားတွေကအေးတမအားလုံးကျုံသွားတယ်လို့ပြောတာပဲ။အဲကင်ပေါင်းကြီးကအမျိုးသမီးတွေရောကလေးတွေရောကလေးမအီတွေရောကလေးလာတာအေးတန်ပါလို့ပြောတာပဲ။ဒီကြီးကနေကလေးဝမ်းတော့သူကတော့အများကြီးပါလို့ပြောတာပဲ။မမကြီးတိုင်းစင်းလို့တော့ပြောနေတာ။အခုကအမြင်အပြစ်ပြမရတော့ဘူးပဲ
။ဖားကန်ကမိုင်းလန်နှံ့ရမရောက်ခင်မှာစစ်ကောင်စီတပ်နဲ့ KIA အကြားပြီးခဲ့တဲ့တောက်ကြနေကစပြီးတိုက်ပွဲတွေပြင်းထန်ခဲ့ကြောင်းနဲ့လန်တလျှောက်ကကျေးရွာတွေကတော့တိုက်ပွဲမဖြစ်ခင်ကတည်းကတင်းရှောင်ခဲ့ကြကြောင်းအခုလိုဆက်ပြောပါရယ
်တိုက်ပွဲဖြစ်တော့တောင်းချာနေကြတဲ့ပဲကိုလီယံကျေးရွာနဲ့တကားညောင်ကျေးရွာအနောက်ဘက်ပိုင်းကတော့ဒီအုပ်ကြောလုံးဟုတ်တယ်တမင်းကမင်းနဲ့တမင်းလာတော့တမင်းကမင်းတောင်းတယ်အုပ်ကြောမှာပဲသူဖြစ်လိုက်ကျင်းသွားလိုက်မယ်
အဲ့တော့သူတန်းစင်းပြီးကျောင်းမှာတိုက်ပွဲမဖြစ်ခင်ကတည်းကကမ္မအထက်ပိုင်းကအလုံးရာသားတွေရှိတော့လေကမ္မဆိုင်ဆောင်ခွန်ဆိုင်ဒီတန်းနောင်တို့ပြောင်းအောင်လို့ဗျလမ်းကျောရရတယ်အလုံးကဆောင်ရတာဟုတ်တယ်မနေ့ကလည်းစစ်ကောင်စီရဲ့နံရတပ်စခန်းဘက်မှာလက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်တာတွေရှိကြောင်းပြောပါတယ်တခြားဒေသကတူကလည်းခေါဆောင်သွားတဲ့လူဦးရေဟာ90ကျော်လောက်ရှိနေကြောင်းနဲ့လမ်းတက
ဒီပေါ်ကြီးကလူလူများတို့ကိုပုံပုံပြီးတော့အဲဒီအားလုံးလမ်းတို့ပြန်ကြရပေါ့အဲဒီပေါ်ကြီးကလူတို့ပြန်လာခုဒီမှာကဘုံကြတော့အဲချောင်းကြီးကတော့ဒီပုံပုံစစ်ပြန်နေလားဘုံကြီးရောင်းစံကကမ္မမနောအဲဒီပေါ်အဲဒီကြက်ကလူကအလုံးကတော့ချင်းလာတော့ပေါ့
ဒီကနေ့မှာတော့စစ်ကောင်စီစစ်ကြောင်းကနန်ရားကထွက်ခွာသွားပြီမို့အနီးနားမှာတင်းရှောင်နေသူတချို့နေရပြန်လာတာရှိပေမဲ့အားလုံးတော့မပြန်လာနိုင်သေးကြောင်းနဲ့ရက်ဝေးတင်းရှောင်နေသူတွေလည်းမလာကြသေးကြောင်းပြောပါတယ်ဒေသခံတွေကတော့ညနေပိုင်းအထိတော့ဒီစစ်ကြောင်းဟာနန်ရားအနီးမှာရှိတဲ့အောင်ကထောင်ရွာမှာပဲရှိနေကြောင်းနဲ့ဖမ်းဆီးခေါ်ဆောင်လာတဲ့ရွာသားတွေလည်းစစ်ကြောင်းနဲ့အတူရှိနေကြောင်းပြောပါတ ဒီစစ်ကြောင်းကို KIA တပ်ဖွဲ့ကကြားပြတိုက်ခိုက်စဉ်မှာဆိုင်းဖရာရွာကအမျိုးသမီး5ဦးထိခိုက်ပြီး2ဦးသေဆုံးခဲ့ရပါတယ်။လက်ရှိဖားကန်ဒေသမှာဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ
။ကချင်ပြီးတော့ကရင်ဘက်ကတိုက်ပွဲသတင်းကိုဆက်ပြောပြခြင်းပါတယ်။ကရင်ပြည်နယ်မြဝတီမြို့နယ်လက်ကတ်တောင်ကြောင်ပိုင်းဒေသကိုစစ်ကောင်စီတပ်တွေကမေလ18ရက်ဒီကနေ့မနေ့3နာရီကျော်အချိန်မှာလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီဒေသမှာမေလ17ရက်နေ့ကလေးကတိုက်ပွဲတွေပြင်းထန်နေခဲ့တာပါတယ်ဒီအကြောင်း VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့နယ်တဲကလက်ခတ်တောင်ကြောက်မိုင်းဒေသဘက်ကိုစစ်ကောင်စီတပ်တွေကမေလ18ရက်နေ့ဒီကနေ့မနေ့3နာရီကျော်အချိန်လောက်မှာလေကြောင်းကနေပစ်ခတ်မှုတွေလုပ်ခဲ့ပေမဲ့ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကတော့အထိကိမရှိဘူးဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပြပါတယ်
အော်မနေ့အစိုးရပိုင်းကနေတော့ညက်တပြည့်ပေါ့နော်လေရင်တိလာဝင်ပြစ်သွားတယ်အဲကြောင်မင်းစကန်းဟိုကျွန်တော်ကအကြည့်ကြမရှိဘူးခုနေ့ကတိုက်ပွဲကြီးဖြစ်တော့သူတို့ဘက်ကအကြဆုံးများတဲ့အပိုင်းပေါ်မှာမူတည်ပြီးတော့တိကျတပြည့်အလီရင်နဲ့လာဝင်ပြစ်တာပေါ့နော်မနေ့အစိုးရပဲ
တင်းရင်မျိုးသားစီယုံထိန်းချုပ်ရာတက်မဟာ6ဒူးပလာယာခရိုင်ထဲမှာတော့မေလ17ရက်နေ့ကစပြီးတပတ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကအကြဆုံးများတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကသတင်းထုတ်ပြန်ထားပါတယ်အဲ့ဒီဒေတာမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးစစ်ကောင်စီဘက်ကတပ်ရင်းတပ်ဖွဲ့တွေနဲ့နေကြားဆောင်တပ်တွေကတစ်ဖက်တပ်မဟာ6 KNU KNL ပူးပေါင်းတပ်ဖွဲ့ကော်ပရာစစ်ကြောင်း1ကော်ပရာစစ်ကြောင်း2ဖက်ဒရယ်ဝင်း Golden Eagle ရောင်နီနဲ့ကျက်တင်တဲ့စစ်ကြောင်းတို့ကတစ်ဖက်နှစ်ဖက်ရင်ဆိုင်တိုက်ခိုက်နေတာဖြစ်ပါတယ်။ဘရင်မျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလေးစေးကတော့တပ်မဟာ9ခုရှိတဲ့အနေနဲ့တမဟာ5ခုလောက်ကိုစစ်ကောင်စီကအကြီးအကျယ်ထိုးစစ်ဆင်တာတွေရှိနေတယ်ဆိုပြီးအခုလိုပြောပါတယ်
။အဲ့ဒီဘက်ချမ်းမာရောတမဟာ3ဘက်ချမ်းမာရောတိုက်ပွဲကဆက်ဆက်နေတာဖြစ်နေ။9ဘက်မှာလည်းဖြစ်တယ်လို့3ဘက်မှာလည်းဖြစ်တယ်။ငလောတွေကတော့တမဟာ6ရယ်တမဟာ3ရယ်တမဟာ5ရယ်။ဒီတော့တမတိကိုလည်းပဲတော်တော်လေးထိုးစစ်ဆင်နေတာရှိတယ
်။ KNU တမဟာ5ထိန်းချုပ်ရာဖားပွန်ခရိုင်ဒေသအခေါ်မုထရခရိုင်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားမှာနှစ်ပတ်အတွင်းတိုက်ပွဲပေါင်း60ကျော်ဖြစ်ခဲ့တယ်လို့စစ်ကောင်စီဘက်ကတော့26ဦးသေဆုံးတယ်ဆိုပြီးမုထရခရိုင်ကသတင်းထုတ်ပြန်ထားပါတယ်။ပူးပေါင်းတပ်ဖွဲ့တွေဘက်ကတော့ရဲဘော်2ဦးကြာဆုံးခဲ့တယ်လို့လည်းပြောပါတယ်။စစ်တပ်ဘက်ကတိတ်ဆုံးသူတွေထဲမှာတပ်ခွဲမှု2ဦးဒုခွဲမှု2ဦးနဲ့တပ်ချက်ကြီး2ဦးပါဝင်ပြီးစစ်တပ်ရဲ့ထောက်ပံ့ပို့ဆောင်ရေးရင်းနှီးစည်းလဲပျက်စီးသွားခဲ့တယ်လို့ဆိုပါတယ်။ကြည့်ကြတဲ့ဆုံစင်းရင်းနဲ့ပတ်သက်လို့တော့တီးကြအတီမပြုတ်နိုင်သေးပါဘူးအခုလိုမျိုးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့တပ်မဟာတွေမှာတော့ဒေသခံလူလူတွေဟာအိုးအိမ်မဲ့ဒုက္ခတွေတွေအဖြစ်ရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေစေဖြစ်ပါရဲ့ရှင
် VOA အမေရိကန်တန်ရဲ့2023ခုနှစ်မေလ18ရက်ဗုဒ္ဓဦးနေ့ညချမ်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေVOA Facebook စာမျက်နှာ YouTube တို့ကနေပါရုပ်သံအဖြစ်နဲ့ပူးတွဲပြီးထုတ်လွှင့်ပေးနေပါတယ်။ မကြာခင်အစီအစဉ်ဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းဆက်လက်ထုတ်လွှင့်ပေးပါမယ်။အဲဒီခါကျရင်အဤတာဆွေးနွေးကံလူထုနဲ့ကျမ်းမာရေးအားကစားကဏ္ဍဇာတာတွေစတဲ့ဒီအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားထောင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ်။
ဒီအမေရိကန်တန်ကနေဗုဒ္ဓနေ့အစီအစဉ်ဒုတိယပိုင်းကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအပတ်စဉ်ကဏ္ဍတွေကိုကြားရမှာဖြစ်ပါတယ်။အဲ့ဒီသတင်းအပတ်စဉ်ကဏ္ဍတွေကတော့အရီတာနဲ့ဆွေးနွေးကံလူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေကိုနားဆင်ကြရမှာပါ။ပထမအဦးဆုံးအနေနဲ့အရီတာနဲ့ဆွေးနွေးကံကိုထုတ်လွှင့်ပေးလိုပါတယ်။မြမအရေးကြောင့်အာဆီယံအပေါ်ယုံကြည်မှုနဲ့ဂုံတိတ်ခါထိခိုက်တဲ့အထိဖြစ်လာမှစိုးရိမ်တယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးမှာအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်မြန်မာအရေးအာဆီယံကိုထိခိုက်တဲ့အထိဖြစ်လာရတာဘာကြောင့်ပါလဲဘယ်လိုဖြေရှင်းနိုင်ပါသလဲဆိုတာကိုဒီတစ်ပတ်အယ်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဦးတင်ပေါင်တန်းကိုမမြတ်သဇင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
မင်္ဂလာပါဦးတင်မောင်တန်းရှင
်ဟုတ်ကဲ့မင်္ဂလာပါ
ဒီပြည့်ခဲ့တဲ့မေလ9ရက်ကနေပြီးတော့17ရက်နေ့ထိအာဆီယံထိပ်သီးအစည်းအဝေးကိုကျင်းပခဲ့ပါတယ်ဒီအစည်းအဝေးမှာဒီအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကနေပြီးတော့မြမအရေးကအာဆီယံပေါ်မှာယုံကြည်မှုနဲ့ဂုဏ်သိက္ခာကိုထိခိုက်လာမှာစိုးရိမ်တယ်လို့ပြောပါတယ်ဒီမြမအရေးကအာဆီယံအဖွဲ့ကြီးအတွက်ဒီဂုဏ်သိက္ခာထိခိုက်စရာဖြစ်နေပြီလို့ပြောလို့ရနိုင်ပါသလား
ရတာပေါ့အကြောင်းလဲဆိုလို့ရှိရင်ကျွန်တော်တို့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ပေါ့နော်တော်မဲ့ဒရူးစာဆိုလို့ရှိရင်လက်ရှိစစ်ကောင်စီဟာရာဇဝတ်ခိုင်းနေပုံပြီးတူတယ်နော်အဲ့တော့လုံခဲ့တဲ့လုံရက်တွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်လည်းလူမျိုးသုံးတပ်ဖြတ်မှုနဲ့အစွဲခွင့်ထားရတယ်ကုလသမဂ္ဂအချက်လက်ရှာဖွေမစ်ရှင်ကလည်းနော်ဒီလူသားချင်းလူသားမျိုးနဲ့တရားလုံးပေါ်မှာစော်ကားတဲ့ရာဇဝတ်မှုကိုကျွလွန်တဲ့အချက်လက်တွေကိုတော့တွေ့ထားရတယ်လို့ဒါပြောလာတယ်။လူခွင့်ရေလှုပ်ရှားမှုကြီးတစ်ခုလုံးရဲ့သဘောတဘာဝကလည်းအဆက်ရစေသောနီလန်းနေနဲ့ဂုံတိတ်ခါပေါ်မှာအဓိကထားပြီးတော့လှုပ်ရှားတာနိုင်ငံတကာကိုဖွဲ့စည်းထားတာဖြစ်တယ်။ဒီအဖြစ်ကဂုံတိတ်ခါကိုထိခိုက်စေတယ်ဆိုတဲ့ဒီတောင်းကကြီးမှသာဒီတောင်းကကြီးနိုင်စွမ်းရှိမှသာနော်အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားသမ္မတရဲ့ဂုဏ်သိက္ခာထိခိုက်နိုင်တယ်ဆိုတဲ့စကားကိုကျွန်တော်ထင်တယ်နားလည်နိုင်လိမ့်မယ်လို့ထင်တယ်
။ဒါဆိုရင်ဒီမြန်မာအချက်တည်းကအာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာဟိုသဘောထားကွဲလွဲစရာမျိုးဖြစ်နေရပါလား။ဒီဒေတာရင်းအဖွဲ့အစည်းကြီးတစ်ခုမှာပေါ့ဒီအဖွဲ့အစည်းအပေါ်မှာမြန်မာအရေးကဟိုယုံကြည်မှုကိုဘယ်လိုမျိုးတက်ရောက်သွားနိုင်ပါသလဲ
။ဟိုဒီလိုထိခိုက်လာနေပြီဆိုတာကတော့ထိခါတော့အာဆီယံတစ်ဖွဲ့လုံးပေါ်မှာသဘောတူမျှတယ်လို့ယူဆရတယ်။ဘာကြောင့်လဲဆိုတော့နော်ဒီအခုလက်ရှိချမှတ်ထားတဲ့သဘောတူညီချက်ပေါ့နော်။ဒီသဘောတူမျှမှု5ရက်နဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့အကြံတဲကိုဖြည့်ရှင်းဖို့ဒါကကုလသမဂ္ဂကလည်းသဘောတူတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေကလည်းသဘောတူတယ်။ဒါပေမဲ့သဘောကွဲတော့မှုကရှေ့လျှောက်ပြီးဘလို့ခြေလှမ်းနေလဲလမ်းမလဲဆိုတဲ့ကိစ္စမှာတော့ဒီနေရာမှာချင်းကပေါ်မတူကြဘူး။လက်ရှိအခြေအနေထိရတော့အာဆီယံကရပ်တည်နေတာကသဘောကွဲလွဲမှုတည်းသဘောတူချက်ရှိတယ်။ဥပမာအဖြစ်နိုင်ငံရေးအဆင့်ကောင်းဆောင်မဖြစ်ဘူး။ကျွန်တော်တို့ဘျူရိုကရေစီကနိုင်ငံရေးဝန်ကြီးဌာနကအရာရှိတွေကိုပဲဖိတ်မယ်ဆိုတဲ့ထိရလဲဒါအာဆီယံကသဘောတူတာ။ဒါတည်းပို့ပြီးအဲကျွန်တော်တို့ဘလို့ရည်ယူဆောင်ရွက်မယ်ဆိုတာမှာတော့ဒါတနိုင်ငံနဲ့တနိုင်ငံသဘောချင်းမတူကြတာလေးတွေရှိမယ်ထင်တယ်။
အာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဖက်ရဘူးဆိုတဲ့မူကဒီမြမအရေးကိုတုံ့ပြန်တာမှာအနောက်ရှက်ဖြစ်စီရလို့တချို့ကတော့သုံးသပ်ပါတယ်ဒီပေါ်မှာရောဘယ်လိုအမြင်ရှိပါလဲ
ဟုတ်ကဲ့နှစ်ခုပြောရမယ်ထင်တယ်ပထမတစ်ခုကတော့ပုံမှန်နိုင်ငံတကာဆက်ဆံရေးပေါ့ကျွန်တော်ပုံမှန်နိုင်ငံတကာဆက်ဆံရေးကတော့1600ခုနှစ်ကျော်မှာရရှိလာတဲ့သဘောတူညီချက်အတိုင်းပဲအချုပ်ချာအနာပေါ်မှာခြေခံထားတယ် ဒါပေမဲ့တစ်ဖက်မှာကြတော့လူခွင့်ရေးချိုးဖောက်မှုဆိုင်ရာပြဿနာတွေနဲ့ကြုံတွေ့လာရတယ်ဒီချိန်မှာကြတော့ကျွန်တော်တို့ဘလို့ကိုက်ပြတ်မလဲဆိုတဲ့ပြဿနာရှိဒါပေမဲ့အာဆီယံနဲ့အာရှနိုင်ငံတွေမှာကအဲ့ဒီလိုပြဿနာတွေကိုကိုက်တွယ်နိုင်တဲ့ဤနာရန်တရားမရှိတဲ့အတွက်ကြောင့်မို့လို့အာဆီယံမှာဒီပြဿနာကြုံရတာမျိုးဖြစ်နေတယ်လို့ယူဆရတယ်နော်ဆိုတဲ့အခါကျတော့ဒါကြောင့်မို့လို့ဒီအာဆီယံအနေနဲ့နော်ကျွန်တော်တို့အခုအချိန်မှာနိုင်ငံချင်းကြားနိုင်ငံတွေကြားမှာဘလို့ကိုက်တွယ်မလဲဆိုတဲ့သဘောတူညီနိုင်မှုတွေကလည်းဒါပြဿနာတရားလို့ဒီဆိုင်လာရတာဖြစ်တယ်လို့ပြောအောင်ပါ။အ
ဲ့တော့တစ်ဖက်မှာပြောမယ်ဆိုရင်ဒီမြန်မာနိုင်ငံအချက်တည်းကအာဆီယံနဲ့တခြားနိုင်ငံတွေရဲ့ဆက်ဆံရေးမှာဘယ်လိုတည်ရောက်မှုရှိပါသလဲ။ဟိုဥပမာပြောမယ်ဆိုရင်အာဆီယံနဲ့အမေရိကန်နဲ့ဆက်ဆံရေးနောက်အာဆီယံနဲ့တရုတ်နဲ့ဆက်ဆံရေးမြန်မာရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတွေနဲ့အာဆီယံနဲ့အဖွဲ့အစည်းကြားမှာဘယ်လိုတည်ရောက်မှုရှိနိုင်ပါသလဲ
။အဓိကတည်ရောက်မှုရှိနိုင်တာကတော့အာဆီယံ plus ပေါ့။ကျွန်တော်တို့ကအာဆီယံနဲ့မကတော့ဘူးအာဆီယံအပေါင်းပေါ့အာဆီယံအပြင်ဩစတြေးလျပါမယ်တရုတ်ပါမယ်ဂျပန်ပါမယ်နော်အဲကိုရီးယားတို့အာရှကလည်းပါမယ်အမေရိကလည်းပါမယ်စရှိသဖြင့်ပေါ့နော်ကျွန်တော်တို့အာဆီယံအပြင်တခြားသောနိုင်ငံတွေကထည့်သွင်းပြီးဆက်ဆံလာတဲ့အခါမှာမြန်မာကမြမအကြက်တဲကစနိုးစနောင်ဖြစ်เสียဖြစ်လာတယ်အဲ့တော့အကွာလုံးမှာကဆန်နှုံးတွေကတဖြည်းဖြည်းနဲ့နိုင်ငံရေးဆန်နှုံးတွေကပြောင်းလာတယ်ဆိုတော့ကျွန်တော်ကမေးတယ်လို့ပဲပေါ့နော်ဒီအချုပ်ချာအာဏာကနေလူခွင့်ရေးဆိုတဲ့နယ်ပယ်တစ်ခုကတဖြည်းဖြည်းနဲ့ချိန်မာလာတယ်နော်ဒီလိုအချိန်နေမှာဒီနှစ်ခုကိုဘလို့ကိုက်ပယ်မလဲဖြည့်ချင်းမလဲဆိုတာကတော်တော်လေးအရေးပါတယ်မြန်မာနိုင်ငံမှာအဲ့ဒီလိုကိုက်ပယ်ဖြည့်ချင်းမှုအတိတ်တရားရသေးဖို့မရဘူးပေါ့နော်ဆိုတော့ဒီအနေအထားမှာဝကြီးတစ်ခုလုံးမှာအာဆီယံကတော့အဲမြန်မာနိုင်ငံရဲ့စာရင်ဓာတ်တဲ့နည်းနည်းလေးပို့ပြီးတော့ဟောဝင်နိုင်ငံတွေမှာသူတို့ကိုက်ပြဖြည့်ရှင်းမှုတွေအဲပို့ပြီးပြောပြောမှုတွေရှိလာပေမဲ့လို့မြန်မာနိုင်ငံကနောက်ကျကျန်နေခဲ့တဲ့အနေအထားမှာရှိတယ်လို့ပြောလို့ရမယ်ထင်တယ်။ဒါကြောင့်ဒီကိစ္စဒီအာဆီယံနဲ့တခြားသောနိုင်ငံတွေရဲ့ဆက်ဆံရေးပေါ်မှာလည်းကျွန်တော်တို့လာပြီးသိရမှုရှိနိုင်ငံတကာဆက်ဆံရေးရဲ့အချုပ်ချာအာဏာပေါ်မှာတိဆောက်ထားတာမှန်မိမယ်လို့အခြားသောတမိုးထားမှုတွေကဥပဒေကဲ့သို့เนาะအားကောင်းလာခဲ့တဲ့အခါမှာမလွဲမသွေဒါတခြားအာဆီယံနဲ့တခြားနိုင်ငံတွေရဲ့ဆက်ဆံရေးပေါ်မှာလာပြီးတော့တည်ရောက်မှုရှိမှာပါပဲ
ဒီအာဆီယံနဲ့တခြားနိုင်ငံတွေရဲ့ဆက်ဆံရေးမှာမြမအရေးအရေးရှိအကျိုးတည်ရောက်မှုကဘယ်လိုရှိနိုင်ပါသလဲ
ရရှိအားဖြင့်အတူတဖြစ်လာတော့အာဆီယံရဲ့ညီမှန်းချက်ပေါ့နော်အာဆီယံရဲ့ညီမှန်းချက်ကဒေသတွင်းတည်ငြိမ်ရေးပဋိပက္ခမရှိရေးနောက်ပြီးတော့ဒေသတွင်းဖွံ့ဖြိုးတိုးတက်ရေးပြီးရင်အာဆီယံတစ်ခုလုံးရဲ့ဈေးကွက်ကြီးဖြစ်ပေါ်လာဖို့ဒီဒါညီမှန်းထားကြတယ်နော်ဒီညီမှန်းထားတဲ့အတွက်ကြောင့်ဘလို့အာဆီယံတွင်းမှာတနိုင်ငံနဲ့တနိုင်ငံကူလူဆက်ဆံမဲ့ဒါအာရှလမ်းမကြီးတွေနော်ဒီလိုသွားလာကြဖို့ပြီးရင်ဗီဇာအနေထားအစပြီးကျွန်တော်တို့ဖွင့်ကြဖို့တနည်းပြောလို့ရှိရင်ဥရောပသမဂ္ဂဆန်ဆန်မျိုးဒီအာဆီယံဒေသကိုထူထောင်ဖို့ဆိုတဲ့ဒီဘတ်ဂျက်ကြီးကျွန်တော်တို့ထားရှိခဲ့နော်ဒါကသူ့ရဲ့အနာဂတ်ပဲနော်ဒီအနာဂတ်ကြီးတစ်ခုလို့မြန်မာကိစ္စကြောင့်မို့လို့မြန်မာစကားတော့ဒီအချိန်တော်အာဆီယံဒေသတစ်ခုလုံးကနေသွားမယ်လို့ပြောရတယ်သူ့ကိုခြံထားရမလားမခြံရဘူးလားဆိုတဲ့ပြဿနာအထိကိုယ်သွားမလဲအချိန်လုံးဘောဘယ်လောက်ကြီးသွားမလဲဆိုတာအထိအဲတေချာတာကတော့မြန်မာနိုင်ငံပါဝင်နေတဲ့အတွက်ကြောင့်မို့အာဆီယံရဲ့သွားနေတဲ့အချိန်လုံးကြီးကိုလာပြီးထိခိုက်နေတာကတော့ဒါအာဆီယံဖွဲ့ဝင်တော်တော်များများကလည်းဒါခံစားကြရတယ်ညင်ကြတယ်ပေါ့နော်ဆိုတော့ဒါကြောင့်မို့လို့အနာဂတ်ကြီးမှန်းချက်ကြီးတစ်ခုလုံးကိုလာပြီးထိခိုက်နေတယ်လို့ပြောရအောင်ပါ
အစောပိုင်းတော့ကမေခွန်းကိုပြန်ကောက်ရမယ်ဆိုရင
်မြန်မာအရေးအာဆီယံဂုံတိတ်ခါကိုထိခိုက်မှာဆိုရင်လေဆိုတော့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒူဒူရဲ့စကားပ
ါဒါကိုအာဆီယံအနေနဲ့ဘယ်လိုကင်တွယ်ဖြေရှင်းနိုင်ပါသလဲ
အဲပြဿနာပေါ်ရှုမြင်ပုံပေါ်မှာတော့မဟုတ်ဒီမှာပေါ့နော်ဆိုတော့ကျွန်တော်အမြင်ရဆိုလို့ရှိရင်တော့မြန်မာအချက်တည်းရဲ့အတွင်းသားအနစ်ကလူခွင့်ရေးချိုးဖောက်မှုဒီလူ့ဝင်ရေးချိုးဖောက်မှုကိုကိုက်တွယ်ဖြည့်ရှင်းနိုင်တဲ့နိုင်ငံရန်တရားတစ်ခုလုံးအာရှမှာမရှိသေးတဲ့မြတ်အာဆီယံကမလွဲမချောင်သာဒီပြဿနာတွေနဲ့ကြုံရမှာဒ တကယ်လို့ဒီပြဿနာတွေကိုချုပ်ရင်လည်းဆိုလို့ရှိရင်ကျွန်တော်တို့ယူရောပမှာရှိတယ်လက်တင်အမေရိကမှာရှိတယ်အာဖရိကမှာဒါထူထောင်ထားပြီးသားလူခွင့်ရေးကောင်စီလိုဟာမျိုးနော်ကျွန်တော်တို့တနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိရင်အဲ့ဒီနိုင်ငံသားတွေကအဲ့ဒီကောင်စီကိုဒါအာဖရိကတိုက်အာဖရိကတိုက်မှာဆိုအာဖရိကတိုက်လူခွင့်ရေးဆိုင်ရာဘယ်လိုဒါတိုက်ကြလို့ရတယ်အဲ့ဒီအဖွဲ့ကနေအရေးယူပေးတယ်နော်လက်တင်အမေရိကမှာလည်းဒီအတိုင်းပဲဥရောပမှာလည်းဒီအတိုင်းပဲဒါပေမဲ့အာရှမှာအဲ့ဒါမရှိအာရှမှာကအာဆီယံလူ့ခွင့်ရေးချာတာလောက်ပဲကျွန်တော်တို့ကထုတ်ပြန်နိုင်သေးတယ်အဲ့ဒီချာတာအရာချိုးဖောက်မှုတွေကိုနော်ဘလို့အရေးယူဆောင်ရွက်မလဲဆိုတဲ့နီးနာရန်တရားတရားမထူထောင်နိုင်ခဲ့ဘူးအဲ့ဒီတော့စောစောကမြမအရေးပြဿနာကိုအာဆီယံကဖြေရှင်းမယ်ဆိုလို့ရှိရင်အဲ့ဒီချာတာနဲ့အဲ့ဒီဟာကိုအရေးယူနိုင်တဲ့နီးနာရန်တရားကိုထူထောင်ခြင်းအားဖြင့်နော်အာဆီယံကစောစောကမိမိရဲ့ရည်မှန်းချက်တွေဖြစ်တဲ့နော်ပုံပုံကျေပြတ်နဲ့ပုံပုံဒေတာတွေတည်ငြိမ်ရေးလုံခြုံရေးပြီးလို့ရှိရင်ကျွန်တော်တို့နော်စီးပွားရေးပူးပေါင်းဆောင်ရွက်မှုကြီးပေါ်ထက်တည်ကိုတွားနိုင်လာတော့ဖြစ်ပါမယ်မဟုတ်လို့ရှိရင်တော့အဲ့ဒီအဖွဲ့မရှိတဲ့အတွက်ကြောင့်မို့ဒီလူခွင့်ရေးဆိုင်ရာပြဿနာတွေဟာအာဆီယံမှာဝင်ဝင်ပြီးစောင့်ဝင်ဝင်ပြီးစောင့်နေတဲ့ဗျဓမ္မစစ်တိုက်ကလည်းသူ့ရဲ့အပြုဘူးတွေသူ့ရဲ့ယုံကြည်ခံယူချက်တွေစိတ်ဓာတ်တွေကိုမပြည့်နိုင်လေးဘူးဆိုလို့ရှိရင်เนาะအာဆီယံကဖြည့်ရှင်းနိုင်မှာဖြည့်ရှင်းမှုအခက်အခဲတွေဆက်လက်ရင်ဆိုင်တရားဥပပါပဲဒါကြောင့်မို့ဖြည့်ရှင်းရေးနည်းလမ်းကတော့အာဆီယံချတာကိုအကောင့်ထဲပေါ်နိုင်တဲ့ချိုးဖောက်မှုတွေကိုအရေးယူနိုင်တဲ့နည်းနာရန်တရားတရားကိုအာဆီယံအနေနဲ့ထူထောင်ဖို့ပဲလို့ကျွန်တော်ထင
်တယ်။ဒါကတော့မြမအရေးဟာအာဆီယံကိုပါထိခိုက်နေတဲ့အကြောင်းအဲဒီတာနဲ့ဆွေးနွေးကမ်းမှာကြီးရှုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်မှာတော့ဒီအရှိတောင်အရှအာကစားပြိုင်ပွဲတွေကိုစူးစီးတင်ဆက်ထားတဲ့ဒီအာကစားကဏ္ဍကိုနားဆင်ရမှာပါ။အခုတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးလို့ပါတယ်။အရွယ်ရောက်တဲ့မိမ့်မပြိုလေးတိုင်းမျိုးဆက်ဘွားကျမ်းမာရေးနဲ့ပတ်သက်ပြီးသိထားဖို့လိုအပ်တယ်လို့တက်ကျွမ်းသူတွေကပြောပါတယ်။ဒါမှမဟုတ်ရင်ဆိုးဝါးတဲ့အကျိုးဆက်တွေနဲ့ကြုံရနိုင်တယ်လို့လည်းဆိုပါတယ်။တာဖွားမိရဆရာဝန်ကြီးကိုမေးမြန်းပြီးလူထုနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကတင်ဆက်ထားပါတယ်ခင်ဗျာ။
ပြူပေါ်ဝင်လာတဲ့အချိန်မှာဓမ္မတာယာတိလာနဲ့ပတ်သက်ပြီးတော့ကျမ်းမာရေးအသိပညာရှိဖို့လိုအပ်ပါတယ်။ယာတိလာရဲ့အကြောင်းနဲ့ယာတိလာနဲ့ဆက်နွယ်နေတဲ့မျိုးဆက်ပွားကျမ်းမာရေးအကြောင်းတွေကိုသိရှိထားခြင်းမရှိဘူးဆိုရင်မမျှော်လင့်နိုင်တဲ့အခြေအနေဆိုးတွေကိုကြုံတွေ့ရနိုင်တာကြောင့်မိဘတွေအနေနဲ့နားလည်တကြံတဲ့သူရဲ့အကူအညီကိုရယူပြီးမိမိတို့ရဲ့သမီးပြိုလေးတွေကိုမျိုးဆက်ပွားကျမ်းမာရေးအကြောင်းအသိပညာပေးထားဖို့လိုတယ်လို့တာဖာမီရဲ့အထူးပူဆရာဝန်တဦးဖြစ်သူဒေါက်တာဦးစိုးလင်းကအခုလိုပြောပါတယ
်။မိန်းကလေးတယောက်ရဲ့နော်မိန်းမပြိုလေးတယောက်ရဲ့နော်အလှနဲ့ပေါ်ရတယ်ပန်းလေးတစ်ပွင့်လိုပဲတော်တော်ဟာအမှားတော့ပွင့်လာမဲ့ပန်းလေးဟာအကြောင်းမျိုးမျိုးကြောင့်အချိန်မတန်ဘူးညှိုးရော၆တိပြီးကြေကျပါလေအဲ့ဒီဘက်ကတော့ဒီမင်းလေးတွေမကဘူးဒီမင်းလေးကိုအုတ်ထင်းနဲ့မိဘတွေကနော်ဆရာသမားတွေမှာလုံးဝတာဝန်ရှိတယ်နော်အဲ့တော့သမီးလေးပေါ့နော်သမီးလေးရာသီလာပြီးဟာအဲ့ဒီမှာစပြီးတော့အပြုတ်ဖြစ်ပြီဆိုလို့ရှိရင်ဒါတကယ်တန်ဖို့ရှိရဲ့ပန်းလေးတစ်ပွင့်လိုပဲတင်းတင်းဆောက်ရှောက်အောင်ဖြစ်တယ်ဘာလို့ပန်းလေးရလဲဘာဖြစ်ဖို့လို့လဲဆိုတော့သူ့ရဲ့အမှနဲ့သူ့ဘဝကိုသူ့ကိုယ်နဲ့နားလည်ဖို့လို့မိဘတွေကဟုတ်တယ်မလားအာကိုယ်နဲ့မှငုံထားလို့မရဘူးတစ်ချိန်လို့သူ့ကိုအိမ်ထဲမှာပိတ်လောင်ထားလို့မရဘူးဟုတ်တယ်မလားအိမ်ကနေခဏလေးထွက်သွားတဲ့အချိန်မှာခုနကလိုဘဝပြတ်တာမျိုးတွေဖြစ်တာအဲ့တော့အဓိကကဘာလဲဆိုရင်စပြီးတော့နော်သူတို့အဲမိန်းကလေးတယောက်အရွယ်ရောက်လာပြီဆိုတဲ့အချိန်မှာနော်ဆရာတို့ဆရာတွေကရောနော်မိဘတွေကရောဒီတမီးလေးကိုသူ့ဒီရာဇီလာနဲ့ပတ်သက်လို့နော်သူ့ရဲ့အပြိုဝင်လာတဲ့အခါမှာဟုတ်ဖြစ်တဲ့မျိုးဆက်ဘွားကျမ်းမာရေးသိပညာကိုပြီးလို့လေဟုတ်ခုနဆက်ပြောသလိုပေါ့သူ့ရဲ့ဘွားလေးကသူ့ထလာအဲ့ဒါလေးကနည်းနည်းမှားသွားလို့မရဘူးနော်မိန်းယောက်ျားလေးပြောင်းနေကြီးစားနေပါကွာနော်တခါလေးတူနေလိုက်ယုံနေဟုတ်အဲ့မှာရက်ပို့ပြီးတော့တိဖို့ရှိသေးတယ်နော်တိဖို့ဆိုတာပါလို့အတူနေတယ်ဆိုတော့သူကတော့နေမှာမဟုတ်ဘူးအခုသူတွေးနေမယ်အဲ့တော့ကြီးစားလို့ပြောတဲ့လူကသူ့ကိုအချူရီတိုက်လိုက်နော်အချူရီထဲမှာအခုနော်ကျဆန်းနေတယ်နော်အဲစီးနေရှိတယ် date rate drop ဆိုတော့အရောင်စီးအနံ့ရတာဘာမှမရှိဘူးနော်ထည့်ထားလို့ရှိရင်ထည့်ထားလို့မသိနိုင်တဲ့ စီးရီလူတွေကလူရုပ်မှန်တော့တုံးနေတာတုံးတယ်ဆိုတော့အဲ့ဒီအချူကြီးထဲမှာအဲ့ဒီဟာလေးထည့်ပြီးတော့ကိုယ်တိုက်လိုက်လို့တောက်လိုက်ပြီဆိုလို့ရှိရင်သူကငါးပါးမောက်တယ်ဟုတ်တောက်လိုက်တဲ့အချိန်လေးသူကလုံးဝဘာမှန်းကိုမသိတော့တာဒါလေတတိတတိကလည်းလစ်တယ်လို့မလစ်တယ်လို့သူဘာတွေလုံးလုံးလုံးမလို့မသိဘူးလေဖြစ်သွားပြီလို့ဆိုတော့အဲ့ချိန်မှာသူ့ဘဝတစ်ခုလုံးပြတ်သွားတော့ဘဝကလည်းဆိုရင်နော်ပန်းလေးတစ်ခုရကိုယ့်ရဲ့အလှကိုယ့်ဘာသာကိုစောင့်ရှောက်မှရမှာသူတို့ဆရာတွေမိဘတွေကကိုယ့်ရဲ့အာဂရင်းထဲမှာငုံပြီးတော့အဲ့လိုစောင့်ရှောက်လို့မှမရအဲ့တော့သူ့မှာကိုယ့်ကျမ်းမာရေးသိပညာဘဟုတုတ္တရကိုစားပြီးတော့ကလေးဘဝနော်စားပြီးတော့အပြူဖြစ်တဲ့အချိန်မှာကိုဘာမှသူတို့သိအောင်ဒီကနေ့ပြရမယ်အခုဆရာတို့ဒီနေ့လုပ်တဲ့နော်အဲကျမ်းမာရေးဟောပြောပွဲလေးရဲ့ရည်ရွယ်ချက်တွေမှာအားလည်းအများကြီးကြီးတဲ့နေရာပါတယ်နော်အဲမိဘတွေကလည်းဟာကလေးတွေကိုမျိုးဆက်ပွားကျမ်းမာရေးအသိပညာတွေပေးဖို့ပေးရတော့
တမိပြိုလေးတွေကိုမျိုးဆက်ပွားကျမ်းမာရေးနဲ့ပတ်သက်ပြီးတော့အသိပညာပေးတာဟာမြန်မာနိုင်ငံသားတွေကြားထဲမှာတော့စံတစ်တဲ့အလေးထားတစ်ခုဖြစ်ရှိနေသေးတာပါမိဘအုပ်ထိန်းသူတွေအနေနဲ့မှန်ကန်တဲ့မျိုးဆက်ပွားကျမ်းမာရေးအသိပညာတွေအကြောင်းကိုမျှဝေထားခြင်းမရှိဘူးဆိုရင်ကြီးမားတဲ့နောက်ဆက်တဲ့ပြဿနာတွေကိုကြုံတွေ့ရနိုင်တာကြောင့်ဂရုပြုကာဝယ်ထားဖို့လိုတယ်လို့ဒေါက်တာဦးစိုးလင်းကအခုလိုပြောပါတယ
်ကျွန်တော်နိုင်ငံမှာသိရတယ်မင်းနော်ဒါတွေကိုသွားပြီးတော့ပြောပြလိုက်ရင်နော်ကလေးတွေကဟာရွေးမတိုင်ခင်မှာမသိတဲ့နာတွေသိပြီးတော့မဟုတ်တယ်လှုပ်လိမ့်မယ်လို့ပဲယုံကြည်ရယူဆကြတာယုံကြည်ကြတာဒါကြောင့်ဘရောမအားလိုက်ပြောလို့မရှိဘူးမသိအောင်တမင်လုပ်တယ်လုပ်လို့မရတော့ဘူးเนาะကဘာကြီးကယွာကြီးတိယွာလို့ဖြစ်သွားပြီအခုဆိုလို့ရှိရင်ဒီလက်ကင်ဖုံးလေးတစ်ခုကလူတိုင်းမှာရှိတယ်ကလေးတိုင်းမှာရှိတယ်အဲ့ဒီဖုံးလေးတစ်ခုတည်းမှာเนาะသူဘဝတစ်ခုလုံးကိုတိုးတက်သွားအောင်လုပ်မိဟာတွေပါသလိုဘဝကြီးတစ်ခုလုံးပြည့်စုံအောင်လုပ်တဲ့ဟာတွေအဲ့ဖုံးထဲမှာရှိနေပြီကိုကသူ့ကိုမသိသေးခြင်းလို့တားရလို့မရဘူးသူကသူသိကျင်တာသူသိကျင်တယ်အကုန်လုံးသူကသူလိုက်ရှာတော့လူကြီးတွေမှန်ကန်တဲ့ຢာတွေကိုမပြောပြလို့ရှိရင်သူ့ဘာသူလိုက်ရှာရင်မဟုတ်တဲ့ຢာတွေနဲ့တွေ့တွေ့လို့ရှိရင်ခုနလိုဘဝပြစ်တာကိုပို့ပြီးတော့စုံလာဘာကြောင့်လို့ဆရာတို့တွေကနော်တမ်းမေးတိပညာပြီးတဲ့ခါကျရင်မိဘတွေတွေမကောက်ဘူးဘာသာနော်ဒီကောင်မှနောက်ပြီးသူ့ကိုယ်နဲ့နော်ဒီမိန်းလေးတွေကိုတိုင်ကကိုယ့်ရဲ့အန်ဒီရကိုကတိပြီးတော့ကိုယ်နဲ့ကာဝယ်နိုင်မှသာရင်ဒီအန်ဒီရကလွတ်ကင်းမှာဟုတ်တယ်မလားမိဘကဘယ်လိုလုပ်အိမ်ထဲမှာတစ်ချိန်လုံးပိတ်လောက်ပြီးထားလို့ရမှာလဲမဖြစ်နိုင်ဘူးလေနော်
တရင်ချက်လက်နဲ့ဤပညာသုံးဆွဲမှုမြင်မာနေတဲ့ခင်မှာတမိပြိုလေးတွေကိုအချိန်မလုံခင်မှာမျိုးဆက်ပါကျမရည်နဲ့ပတ်သက်ပြီးတော့အသိပညာပေးဖို့လိုတဲ့အကြောင်းတရင်ပေးဖို့လိုက်တာဖြစ်ပါတယ်ကျွန်တော်တို့ပ
ါ VOA အမေရိကန်တန်ခါနေဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်မှဖြစ်နေတဲ့ထူးခြားတဲ့သတင်းတွေကိုပေးပို့လိုတဲ့ဆိုရင် VOA မှာတချင်းသေးတချင်းတောင်းဆိုလိုတဲ့ဆိုရင်တော့စာရေးသားပေးရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနည်းငယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့ကြံရှိနေတဲ့သတင်းအပတ်စဉ်ကဏ္ဍတစ်ခုကိုဆက်လက်ထုတ်လွှင့်ပေးကြပါတယ်။ဒီတစ်ပတ်အားကစားကဏ္ဍမှာတော့ကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတဲ့32ကြိမ်မြောက်အရှိတောင်အာရှစီဂိမ်းပြိုင်ပွဲကနောက်ဆုံးအခြေအနေတွေကိုကိုရန်နိုင်ငံစူးစီးပြီးတင်ပြထားပါတယ်ခင်ဗျာ
မင်္ဂလာပါကျွန်တော်ရန်နိုင်မှာ VOA ရဲ့ဒီပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့မှာကျင်းပနေတဲ့32ကြိမ်မြောက်ရှီတောင်အာရှစီဂိမ်းပြိုင်ပွဲကတော့ပြီးဆုံးသွားခဲ့ပါပြီ။မေလ5ရက်နေ့ကနေ18ရက်နေ့ထိကျင်းပခဲ့တာဖြစ်ပြီးတော့မြန်မာအစားအဖွဲ့တွေကတော့ဒီကြိမ်မှာပြီးခဲ့တဲ့နှစ်တွေကထက်ကိုကျွေးစိတ်တွေပါဝင်စုစိတ်တွေပူရခဲ့တာကိုတွေ့ရပါတယ်။မေလ16ရက်နေ့ထိစီးရင်ရတော့မြန်မာနိုင်ငံကရွှေ27ငွေ25နဲ့ကျေး68ခုရရှိခဲ့ပါတယ်။
စူးစိမ်းရရှိတဲ့အပိုင်းမှာတက်လာပြီမဲ့လေထိုင်ငံလိုက်အဆင့်ယက်တီမှုပိုင်းမှာတော့မြန်မာနိုင်ငံကအဆင့်၈မှာပဲယက်တီနိုင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တွေမှာတော့အာဆီယံ၁၇နိုင်ငံထဲမှာကမ္ဘောဒီးယား၊လာအို၊ဘရူနိုင်းနဲ့တီမောလက်စီတို့ကမြန်မာအောက်မှာပုံမှန်လိုလိုရှိနေပြီးမြန်မာကအဆင့်၇လောက်မှာရှိတတ်ပေမဲ့ဒီနှစ်မှာတော့ကမ္ဘောဒီးယားကအိမ်ရှင်နိုင်ငံဖြစ်တာကြောင့်ကမ္ဘောဒီးယားကမြန်မာထက်စုတွေပိုရပြီးတော့မြန်မာကဒီနှစ်မှာအဆင့်၈ပဲချိတ်နိုင်ခဲ့ပါတယ်။ဒီနေ့မြန်မာကရရှိတဲ့ရွှေစိတ်တွေထဲမှာတော့ချင်းလုံးက6ခု၊ဝိုဗီနန်က4ခု၊ဘီလက်က3ခု၊အာနက်စ်လို့ခေါ်တဲ့ဖိလစ်ပိုင်ရိုးရာတိုင်းက2ခု၊တိုင်ကွန်ဒိုအလေးမဝူရှုရိုးရာလေး၊ခွန်ဘိုဂါတောလို့ခေါ်တဲ့ခမာရိုးရာတိုင်းနဲ့ပီရန်ကျောက်တို့ပြည်တို့ကနေရွှေစိတ်တစ်ခုစီရရှိခဲ့ပါတယ်ခင်ဗျာ။ဘောလုံးပွဲတွေဘက်မှာတော့မြန်မာအမျိုးသမီးတင်းကဒီနေ့မှာ final တက်ပြီးတော့ဒုတိယငွေစိတ်ရခဲ့ပါတယ်။final ကိုတနင်္လာနေ့ကကစားခဲ့တာမှာ final ဆင်းကမြန်မာကို2ဂိုးခိုးမရှိနဲ့နိုင်ပြီးတော့ဘိုးဆွဲသွားတာကြောင့်၄ချိန်ဇက်တိုက်ဖြေစိတ်ရသွားခဲ့ပါတယ် final ဆင်းအတွက်ဂိုးတွေကိုတော့ပထမပိုင်း17မိနစ်နဲ့ဒုတိယပိုင်း85မိနစ်တွေမှာသိမ်းယူသွားခဲ့တာဖြစ်ပါတယ်တတိယနေရာလူပွဲမှာတော့ထိုင်းမျိုးသမီးအသင်းကအင်ရှင်ကမ္ဘောဒီးယားအသင်းကို6ဂိုးခိုးမရှိနဲ့ပြတ်ပြတ်သားသားအနိုင်ယူပြီးတော့တတိယဆုကိုရရှိသွားခဲ့ပါတယ်မြန်မာဘက်ကဘောလုံးဖိုင်နယ်မှာတော့အင်ဒိုနီးရှားအသင်းကနိုင်ရပြီးတော့ရွှေတိစိတ်ရသွားပါတယ်။အင်ဒိုနီးရှားနဲ့ထိုင်းတို့မေလ16ရက်နေ့ကဖိုင်နယ်ကစားကြတာမှာအင်ဒိုနီးရှားကထိုင်းကိုအချိန်ပုံမှာ5ဂိုး2ဂိုးနဲ့နိုင်ရသွားပါတယ်။ဒီဘက်မှာအင်ဒိုနီးရှားက2ဂိုးအရင်သွင်းတာကိုထိုင်းကဒုတိယပိုင်းမိနစ်60ကျော်မှာတကူးပြန်ချပါတယ်။တရားအချိန်ပုံပြီးဖို့စက္ကန့်ပိုင်းအလိုမှာတော့ဒိုင်ကအပြည့်အဝပေးတာကိုအင်ဒိုနီးရှားဘက်ကပွဲပြီးပြီချင်းလို့ကွင်းထဲကိုဝင်ပြီးတော့အောင်ပွဲခံကြပါတယ်။ဒါပဲပွဲကမပြီးသေးပဲအဲ့ဒီပြစ်ဒဏ်ဘောကနေတစ်ဆင့်ထိုင်းကချေပါကိုသွင်းသွားလို့နှကိုးစီတီဖြစ်ပြီးတော့တစ်ဖက်အသင်းသားတွေကွင်းမေးမှာပြဿနာတွေဖြစ်ခဲ့ကြပါတယ်အချိန်ပေါ်မှာတော့ဆော့ဆာချင်း1မိနစ်မှာပဲအင်ဒိုနီးရှားကတတိယဂိုးသွင်းလိုက်ချိန်မှာကွင်းပြင်မှာပဲနှစ်ဖက်အသင်းသားတွေပြဿနာတွေထပ်ဖြစ်ပြီးတော့ထိုးကြကြကြဖြစ်ပြီးတော့အင်ဒိုနီးရှားနောက်တန်းနဲ့ထိုင်းကိုယ်သမားပါဝင်ကွင်းပြင်မှာထိုင်နေတဲ့နှစ်ဖက်နီးပြအဖွဲ့ဝင်တချို့လည်းအထောက်ခံခဲ့ရပါတယ်ဒါပြန်ဒီပွဲမှာထိုင်းအသင်းဘက်ကနောက်ထပ်2ယောက်109မိနစ်နဲ့118မိနစ်တွေမှာအဝါနှခါထိပြီးတော့အနီးကပ်ပြခံရတာကြောင့်နောက်ဆုံးမှာထိုင်းက6ယောက်နဲ့ကစားခဲ့ရပါတယ်။အင်ဒိုနီးရှားအတွက်သရုပ်ထမြောက်နဲ့ပြင်ဆင်မယောက်ဂိုးတွေကိုတော့108မိနစ်နဲ့119မိနစ်တွေမှာသွင်းပြီးတော့နောက်ဆုံးမှာအင်ဒိုနီးရှားအသင်းက5ဂိုး2ဂိုးနဲ့နိုင်ပြီးတော့ရွှေစိတ်ရရှိသွားခဲ့ပါတယ်။မြန်မာနဲ့ VNN တို့ရဲ့တတိယနေရာလူပွဲမှာတော့ VNN ကမြန်မာကို3ဂိုး2ဂိုးနဲ့နိုင်ရပြီးတော့တတိယရသွားခဲ့ပါတယ်ခင်ဗျာ။ဗောလီဘောပြိုင်ပွဲတွေဘက်မှာတော့အမျိုးသမီးဘက်မှာထိုင်းအသင်းကဗီယက်နမ်ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ထိုင်းနဲ့ဗီယက်နမ်တို့တနင်္ဂနွေနေ့ကဖိုင်နယ်ကိုစားကြတာမှာထိုင်းအသင်းက25-21, 27-25, 32-30, 25-21နဲ့အချိန်နဲ့ကစားပြီးနောက်ဆုံးမှာ3ပွဲတစ်ပွဲနဲ့အနိုင်ရပြီးတော့ပထမရွှေစိတ်ကိုရသွားခဲ့တာဖြစ်ပါတယ်။ထိုင်းအမျိုးသမီးအသင်းဟာဒီနှစ်မှာလည်းအနိုင်ရသွားတာကြောင့်စီဂိမ်းအမျိုးသမီးဗောလီဘောပြိုင်ပွဲမှာ14ချိန်ဇက်တိုက်ရွှေစိတ်ရသွားခဲ့တာဖြစ်ပါတယ်။မျိုးသားဘက်မှာတော့အင်ဒိုနီးရှားကကမ္ဘောဒီးယားကိုနိုင်ပြီးတော့ရွှေစိတ်ရခဲ့ပါတယ်။ဇွဲတဲ့တိုင်းပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့အမျိုးသား၂ယောက်တွဲမှာစင်ကာပူကမလေးရှားကို၃ပွဲတစ်ပွဲနဲ့နိုင်ပြီးရွှေစိတ်ရသွားသလိုအမျိုးသမီး၂ယောက်တွဲမှာတော့ထိုင်းအမျိုးသမီးအသင်းကစင်ကာပူကို၃ပွဲပြန့်နဲ့နိုင်ပြီးတော့ရွှေစိတ်ရသွားပါတယ်။အမျိုးသားအမျိုးသမီး၂ယောက်တွဲပြိုင်ပွဲမှာတော့ဗီယက်နမ်ကစင်ကာပူကို၃ပွဲတစ်ပွဲနဲ့နိုင်ပြီးတော့ရွှေစိတ်ရသွားခဲ့ပါတယ်ခင်ဗျာ။ဒီလိုဘက်ကဘောလုံးပွဲတွေဘက်ကိုကြည့်ရရင်တော့ပြီးခဲ့တဲ့ဘက်ကအီတလီမှာနာပိုလီအသင်းချန်ပီယံဖြစ်သွားပြီးတော့စပိန်မှာတော့ဘာစလိုနာအသင်းကဒီဘက်မှာလာလီဂါအမပေးချန်ပီယံဖြစ်သွားပါတယ်။ဘာစလိုနာအသင်းဟာအက်စပန်ယိုအသင်းနဲ့ကစားတော့မှ၄ဂိုး၂ဂိုးနဲ့နိုင်ပြီးတော့အမပေးပြိုင်ပွဲပြီးဖို့၄ပွဲကျန်နေသေးပေမဲ့လည်းဒုတိယနေရာကရီယယ်မက်ဒရစ်ကို14မှတ်ဖြတ်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဘာစလိုနာအတွက်တော့ဒါကလာလီဂါချန်ပီယံဆုကို28ကြိမ်မြောက်ရတာဖြစ်ပြီး2019နောက်ပိုင်းမှာတော့ပထမဆုံးအချိန်ပြန်ရတာဖြစ်ပါတယ်
။ No, he sentido felicidad, satisfacción del trabajo bien hecho por mucha gente, ¿no?
ချန်ပီယံဖြစ်တဲ့အတွက်ဘယ်လိုခံစားရသလဲဆိုတော့ပျော်လဲပျော်တယ်၊ကြည်လဲကြည်နေတယ်။ဒါကကျွန်တော်တို့အတော်များများအကောင်းဆုံးလုပ်ပြီးတော့ရလာတဲ့ပျော်ရွှင်ကြည်နက်မှုမျိုးပါ။မိသားစုတွေ၊မိတ်ဆွေတွေ၊ငယ်ချင်းတွေ၊ဘောအဖွဲ့တွေ၊ဝန်ထမ်းတွေ၊နောက်နီးပြအဖွဲ့တွေအကုန်လုံးတကယ်ကိုခက်ခဲတဲ့အချိန်တချို့ကိုကျတန်းခဲ့ရတာပါ။ဒါပေမဲ့ဒီလိုပြီးဆက်ခဲ့ရတာတွေကိုကျွန်တော်တို့ပြန်ရခဲ့ပါလေ။ဒီချန်ပီယံဆုကပို့ပြီးတော့ထူးခြားပြီးဒါကိုကျွန်တော်တို့အသိအမှတ်ပြုရပါမယ်
။ဘာစလိုနာအသင်းဟာဒီပွဲပြီးမှချန်ပီယံဖြစ်လို့ပြောခဲ့ကြပြီမဲ့လဲကွဲလည်မှအောင်ပွဲခံနေကြတော့အင်းရှင်မျိုးကံပြိုင်ပွဲအသင်းဖြစ်တဲ့အက်စပန်ယိုပရိသတ်တချို့ကွင်းထဲကိုဝင်လာပြီးတော့ရန်ပြုလို့အောင်ပွဲခံနေတုံးပါပဲ။ကွင်းထဲကနေအဝယ်လဲကန်းကိုထွက်ပြေးခဲ့ကြပါတယ်။
လုံခြုံရေးတွေနဲ့အထီးရုံးနေနေရဲတပ်ဖွဲ့ဝင်တွေကကြားကနေအကာအကွယ်ပေးနိုင်ခဲ့လို့သာဘာစလိုနာအသင်းသားတွေတိုက်ခိုက်မခံရကြဘဲလွတ်မြောက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ပြင်မာဘာစလိုနာအသင်းကချန်ပီယံဖြစ်သွားတဲ့အချိန်မှာပဲနယ်သာလန်မှာတော့ဖန်နုအသင်းလည်းချန်ပီယံဖြစ်သွားပါတယ်။အနည်းငယ်လေးကကစားခဲ့တဲ့ဖွဲ့မှာဖန်နုအသင်းက Go Ahead Eagles အသင်းကို၃ဂိုးကိုမရှိနဲ့နိုင်ပြီးတော့အမှတ်ပေးပွဲပြီးဖို့နှစ်ပွဲလိုမှာပဲချန်ပီယံဖြစ်သွားခဲ့တာပါ။ဒါဖန်နုအသင်းအတွက်တော့ Netherlands MB Champion စုကို16ချိန်မြောက်ရတာပါသူတို့အသင်းနောက်ဆုံးချိန် MB Champion ဖြစ်ခဲ့တာကတော့2019လုံးကဖြစ်ပြီးတော့ဖန်နုအသင်းသားတွေဟာတလနေ့ကတော့ Rotterdam မြို့တော်ခန်းမမှာအောင်ပွဲခံခဲ့ကြပြီးတော့ထောင်ထဲချီတဲ့ပြိုင်သက်တွေနဲ့သူတို့အသင်းနဲ့အတူအောင်ပွဲခံခဲ့ကြပါတယ်ခင်ဗျာအင်္ဂလန်မှာတော့ Arsenal အသင်းဟာ Brighton ကိုအိမ်ကွင်းမှာရှုံးသွားတာကြောင့် Man City အသင်း Champion ဖြစ်ဖို့အတွက်လက်ရကန်းလိုကိုရောက်သွားပြီဖြစ်ပါတယ်။လာမယ့်တနင်္ဂနွေနေ့မှာ Chelsea ကိုအိမ်ကွင်းမှာနိုင်ခဲ့ရင်တော့ Man City ဟာ Champion ဖြစ်ပြီးတော့ Premier League ဖလားကို3နှစ်သက်တိုက်ရရှိသွားမှာဖြစ်ပါတယ်ခင်ဗျာ။ Chelsea အသင်းကလည်း Spurs နဲ့ PSG နီးပြဟောင်း Mauricio Pochettino ကိုနေနဲ့ဘောလုံးရာသီကုန်းကစပြီးတော့နီးပြဖြစ်ခန့်ဖို့သဘောတူလိုက်ပြီလို့ British Media တွေကဖော်ပြနေကြပါတယ်။ချယ်ဆီသင်ဟာဒီနေ့ဘောလုံးရာသီအစပိုင်းမှာတောမတ်စ်တူခယ်ကိုဖျောက်ပြီးတော့ Graham Potter ကိုခန့်ခဲ့ပေမဲ့ရလဒ်တွေမကောင်းတာကြောင့် Frank Lampard ကိုယာယီနီးပြဖြစ်ခန့်ခဲ့တာပါဒါပေမဲ့ Lampard လက်ထက်မှာလည်းအသင်းကဆုံးဖွဲ့တွေဆက်များနေပြီးတော့အခုနောက်ဆုံးမှာ Pochettino ကိုခေါ်ယူဖို့သုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တည်ဆက်တဲ့အရှိတောင်အားကစား Sea Game အားကစားပြိုင်ပွဲတွေအပါအဝင်အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ကဲအခုတော့သတင်းအချင်းချုပ်ကိုမမသစင်အောင်ကပြောပြပေးပါခင်ဗျာ
။မိုခါဆိုင်ကလုန်းမုန်တိုင်းကြောင့်ဒုက္ခရောက်ရသူတွေကိုအမေရိကန်ကအကူအညီပေးဖို့ကနဦးအစီအစဉ်ဖြစ်ဒေါ်လာ2သိန်းထောက်ပံ့မယ်အကြောင်းကြေညာလိုက်ပါတယ်။လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ဆောင်ရွက်မှုတွေအတွက်အမေရိကန်နိုင်ငံတကာအကူအညီပေးအေဂျင်စီ USAID ကနေတဆင့်ပေးရမယ့်ကနဦးအစီအစဉ်မှာမုံတိုင်းနဲ့အစိုးဆုံးခံရတဲ့ရခိုင်နဲ့ချင်းပြည်နယ်တို့ပါဝင်မှာဖြစ်တဲ့အကြောင်းဒီကနေ့အမေရိကန်တန်ယုံထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်ရှင်။ဆိုင်ကလုန်းတန်တင်ဒေသတွေမှာအရေးပေါ်အကူအညီတွေပေးရနိုင်ရေးစစ်ကောင်စီခွင့်ပြုချက်ရဖို့စောင့်နေရတယ်လို့နိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေကပြောပါတယ်။တနင်္ဂနွေနေ့ကမုံတိုင်းပြင်းထန်တိုက်ခိုက်ခံရတဲ့ဒေသတွေမှာဆက်သွယ်ရေးနဲ့လမ်းပန်းအခက်အခဲတွေကြုံနေရပြီးတော့အကူအညီတွေလည်းမရသေးဘူးလို့ဒေသခံတွေကိုကိုးကားပြီးတော့ရိုက်တာသတင်းမှဖော်ပြပါတယ်။မွန်တိုင်းတန်တင်ဒေတာတွေမှာအကူအညီပေးနိုင်အောင်လို့အကန့်အသတ်မရှိသွာလာခွင့်ပြုဖို့တက်ဆိုင်ရာအာဏာပိုင်တွေအားလုံးကိုဆက်သွယ်ထားတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးရုံး UNOCHA ပြောခွင့်ရကပြောပါရယ်မေလ19ရက်ကနေ21ရက်နေ့အထိဂျပန်နိုင်ငံဟီရိုရှိမာမြို့မှာကျင်းပမယ့် G7 ဆက်မှုထိပ်သီးညီလာခံတက်ရောက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျပန်နိုင်ငံကိုဒီကနေ့သွားရောက်ပါတယ်ဒါပေမဲ့ရှေ့သတင်းပတ်ပါပူဝါနယူဂီနီနဲ့ဩစတြေးလျနိုင်ငံကိုသွားမဲ့ခီးစဉ်တွေကိုတော့ဖျက်သိမ်းလိုက်ပါတယ်။အမေရိကန်အစိုးရအကြွေးယူလက်ပတ်နိုင်တဲ့ပမာဏတူရေးဇွန်လ1ရက်နေ့နောက်ဆုံးထားပြီးတော့လွှတ်တော်ခေါင်းဆောင်တွေနဲ့အပိသက်ဆွေးနွေးဖို့လိုတာကြောင့်ရှေ့သတင်းပတ်ခီးစဉ်တွေကိုဖျက်သိမ်းလိုက်ရကြောင်းလဲပြောပါတယ
်။သတင်းချင်းချုပ်ကိုမမသစင်အောင်ကပြောပြပေးတာပါ။ဒီကနေ့ပနေ့အတွဲအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrick Franklin, PJ Elios နဲ့တို့ဖြစ်ကြပါတယ် VOA America တန်ကကြားသားဗိုလ်ဒူးနေမနေ့ကဗိုလ်ဒူးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်မှာဖြစ်ပေါ်နေတဲ့ထူးခြားသတင်းတွေကိုပေးပို့လိုတဲ့ဆိုရင် VOA မှာပေးသချင်းတောင်းဆိုလိုတဲ့ဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmesc@voanews.com ဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့မတ်စုမွန်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrick Franklin နဲ့ PJ Elios တို့ဖြစ်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးကင်းရန်ကင်းမင်္ဂလာပြည့်ဝတဲ့နေ့တွေအများဆုံးရရှိစေလို့ကြောင်းဆုတောင်းလိုက်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ VOA ဝိုင်းတော်သားအားလုံးကလည်းသောတာရှင်များကိုကျေးဇူးအထူးတင်ပါတယ်ခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်ပါ။
This program has come to you from the Voice of America, Washington.